Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49နဲ့50တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပြီပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ EU တဲကဗြိတိန်ခွဲထွက်ရေးမထွက်ရေးဆိုတဲ့အပေါ်နောက်ဆုံးမဲဆွဲစည်းရုံးနေကြပါတယ်မြောက်ကိုရီးယားကဒုံးကျည်ဆန်းသက်ပြစ်လွတ်လိုက်တဲ့အပေါ်နိုင်ငံတကာကနေပြစ်တင်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပါတယ်ဒေါန်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံကို3ရက်ကြာခီးစဉ်အဖြစ်နဲ့ရောက်ရှိမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဝမ်မာအလုတ်သမားတွေကိုပြိနေထားတာကျွန်တော်တို့ဟိုတိုင်းပြည်ကိုအရင်အောက်ချုပ်ခဲ့တဲ့အ
ခါဒါတော့ထိုင်းနိုင်ငံမှာလူ့သမားကြီးဆောင်ရွက်နေသူတူပြောပြသွားတာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်မှာမြန်မာလူ့သမားတွေနဲ့တွေ့ဆုံမှုရှိတဲ့အကြောင်းသတင်းလွှာမှာအပြည့်စုံကိုနားဆင်ကြရမှာပါလူ့ခွင့်ရေးအဖွဲ့ရဲ့တိုက်တွန်းချက်တွေကိုလည်းကြားဖို့ရှိပါတယ်မြန်မာအစိုးရရဲ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့စကားရက်ကိုရခိုင်မျိုးသားပါတီကခန့်ဝဲတဲ့ဆိုတဲ့အကြောင်းပြီးတော့ဗြိတိန်နိုင်ငံမှာဒီကနေ့ကျင်းပမဲ့EU ကနေခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲသတင်းလွှာစတာတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်နေကြားပါမယ်။အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာနိုင်ငံသတင်းတွေကိုကိုစိုးဝင်းနိုင်တဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ EU ဥရောပသမ္မတကတဲ့ကနေဗြိတိန်နိုင်ငံခွဲထွက်ရေးမထွက်ရေးဆိုတဲ့အပေါ်ကြာသပတေးနေ့မှာလူထုဆန္ဒခံယူပွဲကျင်းပတော့မှာဖြစ်တဲ့အတွက်ဆုံးဖြတ်ချက်မချရသေးသူတွေကိုနှစ်ဖက်စလုံးကခံစားမှုပြင်းပြစွာနဲ့မဲဆွယ်စည်းရုံးနေကြပါတယ်။ခွဲထွက်ရေးအတွက်လူလာသူတွေကတော့အခုချိန်ဟာဗြိတိန်နိုင်ငံအနေနဲ့ EU တွေကခွဲထွက်ပြီးကိုယ်အနာကကိုဖန်တီးနိုင်ရေးအတွက်လွတ်လပ်ရေးအတွက်မဲပေးကြရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ်။ကြာသပတေးနေ့ဟာလွတ်လပ်ရေးနေ့ဖြစ်တယ်လို့သူ့အနေနဲ့ယူဆကြောင်းလဲခွဲထွက်ရေးကိုလူလာတဲ့လန်ဒန်မြို့တော်ဝန်ဟောင်း Boris Johnson ကဗုဒ္ဓဟူးနေ့မှာထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ဝန်ကြီးချုပ် David Cameron ကတော့ EU ထဲမှာဆက်တည်ရှိနေရေးအတွက်နောက်ဆုံးအချိန်ဖြစ်ရုပ်မြင်သံကြားကနေဥဆောင်မဲဆွယ်စည်းရုံးခဲ့ပြီးတကယ်လို့ခွဲထွက်ခဲ့မယ်ဆိုရင်လေရင်ပေါ်ကနေခုန်ချလိုက်တယ်လို့ဘယ်လိုမှပြောင်းဝင်လို့ရနိုင်တော့မှမဟုတ်တဲ့အကြောင်းလဲပြောကြားခဲ့ပါတယ် Mr. Cameron အနေနဲ့ဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ထမ်းဆောင်ရေးမဆောင်ရေးဆိုတဲ့ကိစ္စဟာတွဲရေးခွဲရေးမဲခွဲဆုံးဖြတ်မှုရဲ့ရလအပေါ်မူတည်နေတာဖြစ်ပါတယ်ဒါကြောင့်လဲအဖွဲ့ဝင်28နိုင်ငံပါတဲ့ EU အဖွဲ့ထဲမှာဆက်နေရေးအတွက်မဲပေးကြဖို့ဝန်ကြီးချုပ်ကအပြင်းထန်မဲဆွယ်စည်းရုံးနေတာဖြစ်ပါတယ်ဗြိတိန်မှာဒီကနေ့ကျင်းပမဲ့လူထုဆန္ဒခံယူပွဲအပေါ်တခြား EU ခေါင်းဆောင်တွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြပါတယ်။ရွက်ကောက်ပွဲကော်မရှင်ရဲ့အဆိုအရကတော့မပုံတင်ထားတဲ့မဲဆန္ဒရှင်ပေါင်း 46.5 သန်းရှိတယ်လို့ဆိုပါတယ
်။မြောက်ကိုရီးယားကဒုံးကျည်ဆန်းသက်ပြစ်လို့မှုနောက်ထပ်တစ်ခုလှုပ်ဆောင်လိုက်တာဟာကင်ဂျွန်အွန်းအဆိုအရကကုလသမဂ္ဂရဲ့အရေးယူတန်းခတ်မှုကိုအန်တူပြီးသူ့ရဲ့ပက်တင်းတက်ဒုံးကျည်ဤပညာတိုးတက်အောင်ဆက်လက်လှုပ်ဆောင်နေရဆိုတာကိုပြသနေပါတယ်။မြောက်ကိုရီးယားကတက်လက်ပြစ်မူဆူလန်ဒုံးကျည်နဲ့သူ့ရဲ့ပြင်းစမနဲ့ဆက်ထမအချိန်မြောက်ဆန်းသက်ပြစ်လို့မှုတွေကိုဝမ်ဆမ်ကန်ယူရန်မြို့ကလေးကနေပေါ်တခုနေမှာပြစ်လွတ်ခဲ့တာပါပထမဒုံးကျည်ဟာပြစ်ပြီးမကြခင်မှာပဲမအောင်မမြင်ဖြစ်သွားခဲ့ပါတယ်ဒုတိယဒုံးကျည်ကတော့ကီလိုမီတာ3000လောက်အကွာထိသွားနိုင်တဲ့ပုံစံဖြစ်ပေမဲ့ကီလိုမီတာ400လောက်အရောက်မှာဂျပန်ပင်လယ်ဒါမှမဟုတ်တောင်ကိုရီးယားကအရှေ့ပင်လယ်လို့ခေါ်တဲ့ပင်လယ်ပြင်နဲ့ကျခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်အရာရှိတွေကပြောပါတယ်ဒီလိုဆန်းသက်မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဗျူပြောခွင့်ရ George Arnes ကဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ရန်စတဲ့လုပ်ရဖြစ်ပြီးအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုံ့ချကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီလအတွက်အလှည့်ကျသဘာဝတိဖြစ်တဲ့ပြင်သစ်တမ်မတ်ကြီး François Talat ကလည်းမြောက်ကိုရီးယားဟာသူ့ကိုပဲ့ထင်းတဲ့ဒုံးကျည်ဆန်းသက်မှုနှီးပညာအသုံးမပြုဖို့နဲ့နျူကလ িয়ার လက်နက်မထုတ်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တားမြစ်ချက်ကိုထင်းထင်းရှားရှားချိုးဖောက်လိုက်တာဖြစ်ကြောင်းပြောပါရယ်။အခုလိုမြောက်ကိုရီးယားရဲ့ကုလသမဂ္ဂဆုံးဖြတ်ချက်နောက်ဆုံးချိုးဖောက်မှုအတွက်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းချင်းညာတဲ့ထုတ်ပြန်မှာဖြစ်ကြောင်းဂျပန်ကပြောတယ်လို့တောင်ကိုရီးယားကလည်းအခုဒုံးကျည်ဆန်းသက်မှုကတောင်ကိုရီးယားကိုရန်စက်လာထင်ရှားကြောင်းနဲ့ပြောပါရယ်မြောက်ကိုရီးယားနောက်ဆုံးဒုံးကျည်ဆန်းသက်ပြစ်လွတ်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘေကျင်းမှာကျင်းပနေတဲ့မြောက်ကိုရီးယားအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကတန်တမန်တွေတက်ရောက်နေတဲ့ဒေတာရင်းလုံခြုံရေးတကပိတ်ဆွေးနွေးပွဲမှာပြောဆိုနိုင်ပွဲရှိနေပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတကိုယ်စားလှမ်းဖြစ်ဖို့တေချာနေတဲ့ Donald Trump ကပြန်ပြဲ Democrat Party သမ္မတလှမ်းဖြစ်လာမဲ့သူ Hillary Clinton ဟာသမ္မတအဖြစ်ရွေးချယ်ခံရဖို့ ရှင်ပြန်သူတွေအားလုံးနဲ့မှာအကျင့်ပြတ်ခြားဆမှုအများဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုပြီးဗိုလ်ထုနေ့ကပြည်မြင့်ထဏာဝေဖန်တက်ခိုက်လိုက်ပါတယ်ဟယ်လိုရီကလင်တန်ကလည်းဒေါ်နယ်ထရမ့်ဟာလုံးဝမမှန်ကန်ဘူးလို့တုံ့ပြန်ပြောကြားခဲ့ပါတယ်နိုင်ငံရေးဝန်ကြီးဟယ်လိုရီကလင်တန်ဟာသူမနိုင်ငံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့2009ခုနှစ်ကနေ2013ခုနှစ်အကြာတည်ကြည်မှုပျက်စီးဆုံးရှုံးမှုနဲ့အကြမ်းဖက်မှုတွေပြည်ပနိုင်ငံတွေမှာဖြစ်ပေါ်စေမဲ့ policy တွေကိုထောက်ခံအားပေးခဲ့ပြီးတာဝန်ကအနားယူပြီးတဲ့နောက်မိန့်ခွန်းပြောကြားမှုတွေကနေဒေါ်လာတန်ပေါင်းများစွာရရှိခဲ့တယ်လို့ Trump ကဆွဆဲပြောကြားလိုက်ပါတယ်။အင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထည်ကြီး Trump က New York မြို့ကထောက်ခံအားပေးသူတွေရှိမှာဗိုလ်ထုနေ့ကပြောကြားတဲ့မိန့်ခွန်းအတွင်း Clinton အနေနဲ့ပုဂ္ဂိုလ်ရေးအကျိုးအမြတ်ဖြစ်စေရေးနဲ့ခိုးယူမှုတွေကိုကောင်းမွန်စွာလှုပ်ဆောင်ခဲ့သူဖြစ်ကြောင်းသုံးနှုန်းခေါ်ဆိုခဲ့တယ်လို့ကမ္ဘာအဆင့်မီလိန်ညာသူဖြစ်တယ်လို့လည်းခေါ်ဆိုလိုက်ပါတယ်။
ဖလော်ရီဒါပြည်နယ်အော်လန်ဒိုမှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုကြောင့်အမေရိကန်နိုင်ငံကလူမှုအတိုင်းဝိုင်းတွေကြားတုံ့နှုတ်ချောက်ချစေတဲ့တနက်နဲ့အကြမ်းဖက်မှုတွေရပ်ဆိုင်းစေဖို့အတွက်အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာဒီမိုကရက်တစ်ပါတီဝင်တွေကဒုတိယသတင်းပတ်ဖြစ်နေဆက်လက်ပြီးဆန္ဒပြတောင်းဆိုနေကြပါတယ်။ဗော်တူဘူးနေမှာလည်းတနက်ကြောင့်တေဆုံးလာသူတွေမရှိစေဖို့အတွက်ဥပဒေတရမချမှတ်မချမ်းထိုင်းသပိတ်မှောက်ပြီးဆက်လက်တောင်းဆိုနေမှာဖြစ်ကြောင်းထင်ရှားတဲ့အရက်ဖက်လူခွင့်လှုပ်ရှားသူဂျော်ဂျီယာအောက်လွှတ်တော်မှဂျွန်လူးစ်ဦးဆောင်ပြီးဒီမိုကရက်တစ်ပါတီဝင်အောက်လွှတ်တော်အမတ်တွေတညီတညွတ်ထဲဆန္ဒပြနေကြတာပါ။အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကိုပေးပို့တဲ့စာထဲမှာလွန်ခဲ့တဲ့ဆယ်နှစ်တာကာလအတွင်းတနက်ပစ်ခတ်မှုနဲ့ဆက်နွယ်တဲ့ရာဇဝတ်မှုတွေကြောင့်တေဆုံးသွားသူအမေရိကန်နိုင်ငံသားအရေးအတွက်ဟာစစ်ပွဲကြောင့် HIV AIDS ရောဂါကြောင့်မွေးစေသုံးလွန်ပြီးတေဆုံးခဲ့ရတဲ့စုစုပေါင်းအရေးအတွက်ထက်ပိုများနေတယ်လို့ Mr. Lewis ကပြောပါတယ်။ဒါ့အပြင်အမေရိကန်ကလေးငယ်တွေနဲ့မိသားစုတွေဘဝလုံခြုံမှုရှိစေရအတွက်လုပ်ရမယ့်ဥပဒေတရချမှတ်ရေးကိုအောက်လွှတ်တော်ကဥဆောင်ပြီးပါတီနှစ်စလုံးလက်တွဲလှုပ်ဆောင်မှုတိုက်တွန်းကြောင်းလည်းပြောပါတယ်။Republican တွေကအောက်လွှတ်တော်မှာငြိမ်သက်စေဖို့အစပိုင်းမှာအမိန့်ပေးခဲ့ပါတယ်။ Democrat တွေကလူစုခွဲဖို့ညှင်းဆန်ခဲ့ချိန်မှာတော့ Republican တွေကလွှတ်တော်ကိုအနာပေးပြီး microphone တွေကိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ Democrat တွေကသူတို့ရဲ့လက်ကင်ဖုန်းတွေထဲက mobile app Periscope ကိုသုံးပြီးအသံလွှင့်ခဲ့တာပါ။ဒါကို American NGO Cable Line တစ်ခုဖြစ်တဲ့ C-SPAN ကထုတ်လွှင့်ပေးခဲ့ပါတယ
်။ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ထိုင်းနိုင်ငံအတွင်းရောက်နေကြတဲ့မြန်မာဒုက္ခသည်တွေနေရပြန်ရေးကိစ္စကအခြေယူဆောင်ရွက်ရမှာဖြစ်ပေမဲ့လည်းပြန်လို့တဲ့ဒုက္ခသည်တွေကိုမြန်မာအစိုးရကလက်ခံမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဗိုလ်ထုနေ့မှာပြောကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။နိုင်ငံတော်ကြီးအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုဇွန်လ23ရက်နေ့ကနေ25ရက်နေ့အထိ3ရက်ကြာတရားဝင်အလဲပတ်ရောက်ရှိမှာဖြစ်ပြီးဒေါက်ဆန်းစုကြည်နဲ့တောက်ကြနေမှာအစိုးရအက်ဂီဟာမှာတွေ့ဆုံတဲ့အခါထိုင်းနိုင်ငံအတွက်မှာရှိနေကြတဲ့မြန်မာအလုပ်သမားတွေအရေးနဲ့စခန်းကိုယ်ကမှရှိနေကြတဲ့ဒုက္ခသည်တွေအရေးအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးပြမယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်ဒေါက်ဆန်းစုကြည်အနေနဲ့တောက်ကြနေမှာထာဟင်းဒုက္ခသည်စခန်းကိုသွားဖို့စီစဉ်ထားပေမဲ့တကယ်သွားပြမယ်မသွားပြဘူးဆိုတာကိုတော့အတည်ပြုလို့မရနိုင်သေးပါဘူးမြန်မာအစိုးရအနေနဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့အဆင်သင့်ရှိတဲ့အကြောင်းဒါပေမဲ့ဒုက္ခသည်တွေနေထိုင်ဖို့မြေနေရာတတ်မှတ်ပေးထားတာအပါအဝင်မြန်မာအစိုးရကိုအချိန်ပေးဖို့လိုအပ်ကြောင်းထိုင်းနိုင်ငံရဲ့အခြေအနေကိုမြန်မာအစိုးရကနားလည်တယ်လို့ပဲထိုင်းဘက်ကလည်းပြန်နားလည်ပေးဖို့လိုအပ်ကြောင်းဒါအပြင်ထိုင်းနိုင်ငံအနေနဲ့ကိုယ်ပြသနာကိုရှိနေပေမဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စကိုထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာပြောတာကိုကိုကာဘီရေးသားဖော်ပြထားပါတယ်မြန်မာဒုက္ခသည်တွေနေရပြန်မဲ့ကိစ္စဟာထိုင်းနိုင်ငံဆာရာဘူရီခိုင်အတွင်းကဝတ်သမ်ကရာကုတ်ဒေသမှာရှိခဲ့တဲ့မောင်းဒုက္ခသည်တွေနေရပြန်တဲ့ဖြစ်ရတဲ့အလားတရန်တူကြောင်းမောင်းလူမျိုးတွေနေရပြန်ရေးအတွက်နှစ်ပေါင်းများစွာအချင်းယူခဲ့ရကြောင်းလည်းပြောပါတယ်ထိုင်းနိုင်ငံအတွင်းကမေဟောင်ဆောင်ကချနာဘူရီရာချာဘူရီနဲ့တက်ခိုင်တွေအတွင်းမှာရှိတဲ့စခန်းကိုကူမှာမြန်မာဒုက္ခသည်ပေါင်းတသိန်းကျော်ရှိတယ်လို့ခန့်မှန်းထားကြတာပါဒီတော့တွင်မြန်မာသမရယုံဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကတော့ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းဒုက္ခသည်စခန်းကိုသွားပြီးတဲ့အခါမှာကြီးညာချက်ထုတ်ပြန်မှုရှိတယ်လို့ကုလသမဂ္ဂသတင်းဌာနကပြောကြားထားပါတယ်
မြန်မ မြန်မာနိုင်ငံကိုဆက်နှစ်ကြာခီးစဉ်နဲ့လာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီဟာဗုဒ္ဓဘူးနေမှာရခိုင်ပြည်နယ်စစ်တွေကိုတွားရောက်ပါတယ်စစ်တွေမှာပြည်နယ်ဝန်ကြီးချုပ်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ပုံနှကျုံးမြို့နယ်မှာရှိတဲ့မွတ်စလင်များနေထိုင်တဲ့ကာဒီခြေရွာပြင်ကြောက်တော်မြို့နယ်ပညာဝခြေရွာမှာရှိတဲ့ဒုက္ခသည်စခန်းကိုပါတွားရောက်ခဲ့တာပါမစ်ရန်ဟီလီရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်ရခိုင်ပြည်နယ်လွတ်တော်နယ်မှာနေရအများစုနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP နဲ့တွေ့ဆုံမှုစီစဉ်ပေမဲ့ပါတီဘက်ကတော့တွေ့ဆုံမှာမဟုတ်ဘူးလို့ကြေညာပါတယ်မစ်ရန်ဟီလီယာရခိုင်ပြည်နယ်ပြင်ကချင်နဲ့ရှမ်းပြည်နယ်တို့ကိုတွားရောက်ဖို့ရှိပါတယ
်ပါကစ္စတန်နိုင်ငံတောင်ပိုင်းစစ်ကမ်းမြေဖြစ်တဲ့ကရာချီမှာကော်ဝါလီလို့ခေါ်တဲ့ဆူဖီဓမ္မတေးတီဆိုတဲ့နာမည်ကြီးအဆိုတော်ကိုအမြင်မသိတဏ္ဍသမားတွေကဗုဒ္ဓနဲ့မှာပြစ်တက်လိုက်ပါတယ်သူတို့အနေနဲ့အဲ့ဒီဆူဟီအဆိုတော်ကိုပြစ်တက်ခဲ့ကြောင်းပါကစ္စတန်မှာရှိတဲ့တာလီဘန်အဖွဲ့ကဝန်ခံပြောကြားခဲ့ပါတယ်
ကျေးဇူးအရနိုင်ငံတကာသတင်းတွေကိုကုစားဝင်လိုက်တဲ့ဒေါက်ကီမျိုးသက်တို့ကြီးညာခဲ့တာပါအခုတော့သတင်းတော်တွေကိုနားဆင်ရပါမယ်အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့စတင်ပါမယ်နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဤဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံအစိုးရရဲ့ဖိတ်ကြားချက်အရ၃ရက်ကြာတရားဝင်ခီးစဉ်ကိုဒီကနေ့ရောက်ရှိလာမှာဖြစ်ပါတယ်ခီးစဉ်အတွင်းမြန်မာအလုပ်သမားတွေနဲ့တွေ့ဆုံဖို့စီစဉ်တဲ့နေရာမှာထိုင်းလုပ်ငန်းရှင်တွေနဲ့ဒေသခံအာဏာပိုင်တွေကသူတို့တွေ့ဆုံခြင်းနဲ့မြန်မာအလုပ်သမားတွေနဲ့ပဲတွေ့ခွင့်ပေးဖို့စီစဉ်နေတယ်လို့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားကြီးဆောင်ရွက်သူတွေကပြောပါတယ်အပြည့်စုံကိုကိုစော်ဝင်းလှိုင်ကတင်ပြထားပါတယ
်ဒေါက်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းမှာထိုင်းနိုင်ငံဘန်ကောက်မြို့ကိုဆက်ရောက်မှာဖြစ်ပါတယ်ဘန်ကောက်မြို့ကိုရောက်ရောက်ချင်းတဲခုံမဲ့ဟိုတယ်ကိုမသွားခင်မြန်မာတန်ယုံအသည့်တည်ဆောက်မှုကိုတွားရောက်ကြည့်ရှုလေ့လာပြီးတန်ယုံဝန်ထမ်းတွေနဲ့နေ့လယ်စာဆားမှာဖြစ်ပါတယ်ထိုင်းနိုင်ငံတွင်ရွှေပြောင်းမြန်မာအလုပ်သမားတွေတိတ်နဲ့ချီရှိနေတာကြောင့်ဒေါက်ဆန်းစုကြည်ဟာဘန်ကောက်မြို့ကိုရောက်ပြီးမချခင်မဟာချိုင်မြို့ကထလေထိုင်ရပ်ကွက်မှာမြန်မာအလုပ်သမားတွေနဲ့ညနေ၄နာရီကနေ၆နာရီအကြာ၂နာရီကြာတွေ့ဆုံဖို့စီစဉ်ထားတာပါဒေါက်ဆန်းစုကြည်နဲ့မြန်မာအလုပ်သမားတွေတွေ့ဆုံတဲ့နေရာမှာအဆင်ပြေချောမွေ့စေရတဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတာမကြီးကထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းခဲ့တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်။ CEO ကတာမကြီးကနေပြီးတော့ကျွန်တော်တို့အပါအဝင် NGO 3ခုရဲ့အလုပ်သမားကူညီဆောင်ရှောင်းတဲ့အဖွဲ့၁၀ဖွဲ့စုစုပေါင်း၁၃ဖွဲ့နဲ့နေပြီးတော့ခေါ်တွေ့ခေါ်တွေ့တဲ့အချိန်ကမှကျွန်တော်တို့ဒီ73ဖွဲ့ကလူဒီအဖွဲ့ကောင်းဆောင်တွေတယောက်တယောက်စီဟာတန်ယုံကပေးထားတဲ့ဒီရင်တို့နဲ့အတူကျွန်တော်တို့ဒေါအောင်ဆန်းစုကြည်နဲ့အလုပ်သမားတွေ900ကျားတည်းမှာနေခွင့်ပေးတယ်။ဒါနဲ့သူကဘသူ့ကိုဗာပြောပါအလုပ်သမားတွေကလည်းဘသူ့ကိုဗာပြောပါအလုပ်သမားအဖွဲ့ကောင်းဆောင်တွေကလည်းဘသူကဗာပြောပါဆိုပြီးတော့ရွေးမထားဘူး။ဒေါအောင်ဆန်းစုကြည်အနေနဲ့ချိန်တဲ့မိခွန်းကိုချိန်တဲ့လူကိုမေးပါစေဆိုပြီးတော့စီစဉ်ရှာထားတယ်။
မြန်မာတန်ယုံနဲ့အလုတ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကဒေါအောင်ဆန်းစုကြည်နဲ့အလုတ်သမားတွေလွတ်လပ်စွာတွေ့ဆုံနိုင်ရေးအတွက်စီစဉ်နေပေမဲ့လည်းတစ်ဖက်မှာအင်ရှင်ထိုင်းနိုင်ငံဘက်ကလုပ်ငန်းရှင်တွေနဲ့ဒေသခံတာဝန်ရှိသူတွေကမြန်မာအလုတ်သမားတွေအပေါ်ထိုင်းလုပ်ငန်းရှင်တွေဘက်ကမတရားဖိနှိပ်တာလှုပ်အားကနှိမ်ချထားတာတွေကိုဒေါအောင်ဆန်းစုကြည်သိရှိသွားမှစိုးရိမ်နေတဲ့အတွက်သူတို့စိတ်တိုင်းကျမြန်မာအလုတ်သမားတွေကိုရွေးချယ်ပြီးတွေ့ဆုံပွဲမှာတက်ခိုင်းဖို့စီစဉ်နေတယ်လို့ဦးကျော်တောင်းကပြောပါတယ
်ဒီနေ့ဖြစ်လာတဲ့အခြေအနေကဘာလဲဆိုတော့အဲ့မဟာဆိုင်မှာဖိုးဝါဆိုတာကအရတာလူကြီးပေါ့ဘယ်လိုပြောမလဲဆိုမျိုးနေမှုဟိုကျွန်တော်မြန်မာလူဆိုလို့ရှိရင်ခရင်အောက်ထိုးရင်းမှုပေါ့အဲတိရနေပြီးတော့ဒီကျွန်တော်တို့ဖက်ကဆက်တဲ့အပန်းလေးမြန်မာတိုင်းဝမ်းစီရင်တဲ့အစီအစဉ်ကိုကြားတယ်အထူးသဖြင့်နေပေါင်းများစွာမြန်မာအလုပ်သမားတွေဟိုဖိနှိပ်ထားတာကျွန်တော်တို့ဟိုတိုင်းပြည်ကိုအရင်အောက်ထုတ်ခဲ့တဲ့အစိုးရအဖြစ်စစ်ကလည်းပဲကျွန်တော်တို့အလုပ်သမားတွေအပေါ်မှာကာကွယ်ဆောင်ရှောင်းမှုမရှိခဲ့တယ်လို့ဖြစ်ခဲ့နေတော့သူတို့ရဲစစ်ရှင်နဲ့ရဲစစ်နှစ်ခုရှင်နဲ့နှစ်ခုမတရားမှုပြုရှင်နဲ့ပြုလို့ရတဲ့လူကိုင်းကြပြရဟာကျွန်တော်မြန်မာလူသမားပဲအဲ့ဒီအခင်းကျင်းတွေကိုကျွန်တော်တို့နှိပေါင်းပြောကြစေရင်းမျိုးစီပြီးတဲ့မှာအလုပ်သမားကြီးလုပ်နေတဲ့ကျွန်တော်တို့လူတွေနောက်ပြီးတော့အဲ့လိုပဲတာရှည်လုပ်နေတဲ့အလုပ်သမားတွေနဲ့ရောင်းဆိုင်ကြီးတကားပြဖြစ်လို့ရှိရင်သူတို့တိုင်ပြည်မှာအလုပ်သမားတွေကနှိပ်ကိုထားတာပေါ်သွားမှာကိုသိရင်သူလည်းအဲ့ဒါကြောင့်မို့လို့ထိုင်းအစိုးရနဲ့ဒီထိုင်းလုံခြုံရေးကြီးတွေနဲ့ဖက်ဆက်လုပ်နေတဲ့ထိုင်းယူနစ်လို့အလုပ်လုံကြီးတွေကသူတို့စိတ်ကြီးအလုပ်သမားတွေကိုခေါ်ပြီးတော့မှတွဲမယ်လို့ကျွန်တော်တို့အတင်းရထားတယ်
။ဒေါက်ဆန်းစုကြည်မရောက်ခင်တရက်အလို့ဗုဒ္ဓဟူးနေ့အထိတွဲဆောင်ပွဲမှာတက်မဲ့အလုပ်သမားတွေရွေးချယ်ရေးကိစ္စနဲ့ပတ်သက်လို့ထိုင်းဘက်နဲ့မြန်မာဘက်အကြားညှိနှိုင်းလို့မရသေးဘူးလို့ဦးကျော်တောင်းကပြောပါတယ်။ ထိုင်းလုံငန်းရှင်တွေနဲ့ဒေသခံအာဏာပိုင်တွေဘက်ကအဲ့ဒီလိုစီစဉ်နေတယ်ဆိုတဲ့အကြောင်းသိရှိသွားကြတဲ့အတွက်မြန်မာအလုံသမားတွေကြားမှာလည်းမကျေနပ်မှုတွေရှိနေတယ်လို့ဆိုပါတယ်။နောက်ဆုံးမြန်မာအလုံသမားတွေဘက်ကလူကျင်တဲ့ပုံစံအတိုင်းလွတ်လပ်စွာတွေ့ဆုံတာမျိုးမဟုတ်ဘဲထိုင်းဒေသခံအာဏာပိုင်တွေဘက်ကအတင်းအဓမ္မသူတို့လူတွေကိုဆွဲထည့်တာမျိုးဖြစ်ခဲ့ရင်တော့မကျေနပ်တဲ့မြန်မာအလုံသမားတွေဘက်ကဆန္ဒပြတာမျိုးအထိဖြစ်လာကောင်းဖြစ်လာနိုင်တယ်လို့အလုံသမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။မြန်မာအလုံသမားတွေအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေကတော့အရင်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့မြန်မာအလုံသမားများဆိုင်ရာစာချုပ်လွှာတွေဟာပွဲစားတွေကြားကနေခေါင်းပုံဖြတ်ဖို့အခွင့်အရေးဖန်တီးပေးထားသလိုဖြစ်နေတဲ့အတွက်ဒေါက်ဆန်းစုကြည်အနေနဲ့လမ်းဟောင်းကုန်မလိုက်ဘဲအလုံသမားတွေအရေးတကယ်အကျိုးရှိစေမယ့်သဘောတူညီချက်တွေချမှတ်လှုပ်ဆောင်ပေးဖို့နိုင်ငံခြားရေးနဲ့အလုံသမားရေးဝန်ကြီးဌာနအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေထံမှအိတ်ဖွင့်ပေးစာပေးပို့ထားတယ်လို့ဦးကျော်တောင်းကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာခီးစဉ်ဒုတိယနေ့တောက်ကြနေမှာတော့ထိုင်းနိုင်ငံတောင်ပိုင်းထားဟင်းဒုက္ခသည်စခန်းကိုသွားဖို့စီစဉ်ထားပေမဲ့တကယ်သွားပြစ်မယ်မသွားပြစ်ဘူးဆိုတဲ့အပေါ်အတည်ပြုလို့မရသေးဘဲဖြစ်နေပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းဝန်ကြီးချုပ်ပရာယော့ချန်အိုချာနဲ့တွေ့ဆုံတဲ့အခါမြန်မာဒုက္ခသည်တွေနေရရင်းပြန်ရေးကိစ္စကိုဆွေးနွေးလိမ့်မယ်လို့ဒီခီးစဉ်အကြောင်းသိရှိသားသူတွေက VOA ကိုပြောပြပါတယ်။ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးနဲ့နိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအတွက် MOU နိုင်ငံနားလည်မှုစာချုပ်လွှာရေးထိုးကြဖို့ရှိတယ်လို့ဆိုပါတယ်
။ကုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါရခင်ဗျာ။တစ်ဆက်တည်းပြောရမယ်ဆိုရင်ဒီကနေ့ထိုင်းနိုင်ငံကိုဆက်ရောက်လာမယ့်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းထိုင်းဆိုးရွားနဲ့တွေ့ဆုံတဲ့နေရာမှာလူခွင့်ရေးကိစ္စတွေကိုထည့်သွင်းဆွေးနွေးဖို့အတွက်လူခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။တရင်အပြည့်စုံကိုကိုရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံသားရေးဝင်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်တွင်မှထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးအတွက်အရေးပါတဲ့စီးပွားရေးရွှေ့ပြောင်းလုပ်သားနဲ့ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေကိုအဓိကဆွေးနွေးဖို့ရှိပါတယ်။ Human Rights Watch အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Brad Adam ကတော့ထိုင်းနိုင်ငံမှာတန်းနဲ့ချီပြီးရှိနေတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေလူကုန်ကူးခံရတာနဲ့ခေါင်းပုံဖြတ်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဦးစားပေးဆွေးနွေးသင့်တယ်လို့ပြောပါတယ်။
It has various forms as trafficking.
ထိုင်းနိုင်ငံမှာလူကုန်ကူးမှုတွေဟာပုံစံအမျိုးမျိုးနဲ့ရှိနေပါတယ်။လိင်လုပ်ငန်းတွေ၊ဆက်ယုံတွေနဲ့ထိုင်းငါးဖမ်းတင်မောတွေပေါ်မှာအခိုင်းခံကြရတဲ့မြန်မာနိုင်ငံသားတွေအနေနဲ့နှိပ်စက်ညှဉ်းပန်းခံရတာရှိသလိုတခါတရံအသက်ခံရတာလည်းရှိပါတယ်။များသောအားဖြင့်တော့လစာအနှိမ်ခံရတာ၊အလုပ်ချိန်ပိုခိုင်းတာ၊အန္တရာယ်ရှိတဲ့လုပ်ငန်းခွင်အခြေအနေမှာအလုပ်လုပ်ကြရတာတွေဖြစ်နေပါတယ်။တကယ်တော့ထိုင်းနိုင်ငံဟာနှစ်တော်တော်များများကြာအောင်မြန်မာလှုပ်သားနှစ်တန်းလောက်ထိလှုပ်အားကိုအသုံးပြုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ရင်းပဋိပက္ခနဲ့စစ်အာဏာရှင်စနစ်အောက်မှာဝင်ငွေရှာရခက်တာကြောင့်ထွက်ပြေးလာကြတဲ့လူတွေကိုထိုင်းကလက်ခံထားတာဖြစ်ပါတယ်မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကလှုပ်သားတွေပေါ်ခေါင်းပုံဖြတ်အမျက်ထုတ်မှုတွေနဲ့ထိုင်းစီးပွားရေးကိုအဓိကပံ့ပိုးခဲ့တာဖြစ်ပါတယ်ဒါကိုရတန်းကရပ်တင်ပါပြီဒီလိုအမျက်ထုတ်တဲ့အထက်မှာထိုင်းစစ်တပ်နဲ့ရဲတွေလည်းပါဝင်ပါတယ်ဒီလိုစိုးရိမ်မကင်းဖြစ်မှုတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့ထိုင်းဆိုရနဲ့တွေ့ဆုံရမှာပြောဆိုဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ
်။နောက်လူခွင့်ရင်းနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတရက်ကတော့မနှစ်ကမြန်မာနိုင်ငံကနေထွက်ပြေးလာပြီးပင်လယ်ထဲမှာလူကုန်ကူးသူပွဲစားတွေစွန့်ပစ်ခဲ့တာကိုကယ်ဆယ်ထားတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ရဲ့ရှေ့ရေးနဲ့ပတ်သက်လို့ဒေါံဆန်းစုကြည်ရဲ့ထိုင်းခီးစဉ်တွေမှာဆွေးနွေးဖို့လူခွင့်ရင်းအဖွဲ့တွေကမျှော်လင့်နေကြပါတယ်။မြန်မာနိုင်ငံကိုစွန့်ခွာထွက်ပြေးလာတဲ့ရိုဟင်ဂျာအရေးတွက်ရော့ကျလာနေပြီမဲ့ဒေသဆိုင်ရာအစိုးရတွေအဆင့်မှာပိုးပြီးအရေးယူဖြစ်ရှင်းမှုလုံနေတော့မယ်လို့ 45 right အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Matthew Smith ကပြောပါတယ
် The problem now is that the response from
လက်ရှိပြဿနာကဒေသဆိုင်ရာအစိုးရတွေကလွတ်မြောက်လာသူတွေကိုအကာအကွယ်ပေးဖို့ကိုဦးစားပေးမလုပ်တာပါမနစ်ကလူကုန်ကူးမှုကနေလွတ်မြောက်လာတဲ့သူတွေဟာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရသေးပ
ါမနစ်ကထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးသူတွေအသုံးပြုတဲ့စခန်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီမှာမြှုပ်နှံထားတဲ့အလောင်းဒါဇင်ပေါင်းများစွာကိုတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့မေလ23ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းကထိန်းသိမ်းစခန်းတစ်ခုကနေဒရင်ဂျာ22ဦးထွက်ပြေးခဲ့ရမှာထိုင်းရဲတွေပြစ်ခတ်မှုကြောင့်တဦးသေဆုံးခဲ့ပါတယ်။မဟီဒေါ်တက္ကသိုလ်လူသားအရင်းမြင့် Institute ကစီရီပါရာဖာပတ်ချရာမစ်ရီကတော့ရိုဟင်ဂျာတွေကြုံတွေ့နေရတဲ့ဖမ်းဆီးထိန်းသိမ်းခံရတာနဲ့နိုင်ငံမဲ့ဖြစ်မှုတွေဟာအပြောင်းအလဲမရှိသေးဘူးလို့ဆိုပါတယ
် The problem is still there remains exactly the same
ပြဿနာတွေကရှိနေတော့မှအရင်တော့အတိုင်းပါပဲထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းခံထားရတဲ့သူတွေမလွတ်မြောက်သေးပါဘူးနေရာဒေသအမျိုးမျိုးကရိုဟင်ဂျာတွေဟာဖမ်းဆီးခံရပြီးတော့ထိန်းသိမ်းခံရဖို့ဒါမှမဟုတ်ရင်ပြန်ပို့တာခံရဖို့အန္တရာယ်ရှိနေပါတယ်သူတို့ဟာဒီလိုအန္တရာယ်ကြားရဖို့ဖြစ်နိုင်ခြေကလည်းအရင်တိုင်းအပြောင်းအလဲမရှိပါဘူးသူတို့ရဲ့အခွင့်အရေးအတွက်အကာအကွယ်မရှိပါဘူး ကျွန်မမြင်တာကတော့ဒါဟာမအောင်မြင်မှုတစ်ခုပါပဲ
။ထိုင်းရက်ဖတ်အဖွဲ့အစည်းတွေကတော့ဒေါန်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်အတွင်းမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့အပါအဝင်တောင်းဆိုချက်တွေကိုတင်သွင်းဖို့မျှော်လင့်နေကြပါတယ်
။ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံကဆန္ဒခံယူပွဲသတင်းမပြောခင်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ထပ်ပြီးတော့တင်ဆက်ပေးပါဦးမယ်။သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရကကုလသမဂ္ဂမှတင်ပြတာနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီကကန့်ကွက်လိုက်ပါတယ်။မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမှာအဆင်ပြေပြီးတော့ပြန်လည်ယုံကြည်မှုရဖို့အတွက်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂမှပြီးခဲ့တဲ့အပတ်ကတင်ပြခဲ့တာဖြစ်ပါတယ်။သတင်းပြည့်စုံကို VOE သတင်းတော့မမမြင့်ခိုင်ကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့။သမရဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရကိုယ်စားလှယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့32ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာပြီးခဲ့တဲ့အပတ်ကတည်ရင်ဝင်ပြောဆိုလိုက်တာပါရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရရဲ့တင်ပြမှုနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကဇွန်လ21ရက်နေ့ကကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်ဒီကြေညာချက်ထဲမှာတော့ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်တုံးဆွဲတာကိုလုံးဝလက်မခံနိုင်ကြောင်းဖော်ပြထားပြီးအစိုးရအနေနဲ့ကုလသမဂ္ဂမှရခိုင်ပြည်နယ်ကမွတ်စလင်လို့တုံ့နှုံပြောဆိုဖို့အသင့်ပြတာဟာရခိုင်ပြည်နယ်ကလူနည်းစုတွေရဲ့ပြဿနာကိုရခိုင်တိုင်းရင်းသားတွေအပေါ်အပြစ်ပုံချလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ကအခုလိုပြောပါတယ
်။ရခိုင်ပြည်နယ်မှာမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံလိုက်တာနဲ့တပြိုင်နက်သူတို့ရဲ့ပြင်းရင်းတွေကဟာရခိုင်ပြည်နယ်ဖြစ်နေစရာကိုပုံမှန်ရိုက်လိုက်တဲ့သဘောလို့ကျမတို့ကခံစားရတယ်ဒီလိုပုံမှန်ရိုက်ပြီးတော့ဒီအချိန်ခိုက်ကျင်ပြတဲ့အချက်ဟာရခိုင်ပြည်နယ်မှာနိုင်ငံသားစီစဉ်ရေးစိတ်ဓာတ်လုံးနေတဲ့အချိန်အဲ့တော့အဲ့ဒီဘင်္ဂလီတွေဟာနိုင်ငံသားဖြစ်ဖြစ်အခွင့်သာအောင်ဒီလိုအချိန်ခိုက်လုံးလိုက်တယ်လို့ကျမတို့ယူဆတယ်ဒါကြောင့်ကျမတို့ကန့်ကွက်ရတယ
်ပြန်ချိုင်းဝင်ကြီးဌာနဘက်ကလည်းနိုင်ငံပိုင်သတင်းမီဒီယာတွေမှာရခိုင်ပြည်နယ်ကအစ္စလမ်ဘာသာကိုးကွယ်သူများလို့တုံ့နှုံမှုညွန်ကြားတဲ့ကိစ္စဟာနိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာကိုဘာသာရေးအရခွဲခြားထားတာဖြစ်တဲ့အတွက်လက်မခံဘူးလို့ဒေါ်အင်းနုစင်ကပြောပါတယ်။ရခိုင်ပြည်နယ်မှာနိုင်ငံသားစီစီရေးလုပ်ငန်းတွေစတင်လှုပ်ဆောင်တဲ့အချိန်နဲ့အချိန်ကိုက်လှုပ်ဆောင်မှုဖြစ်တယ်လို့ရခိုင်မျိုးသားပါတီဘက်ကစွပ်စွဲပြောဆိုထားပါတယ်။နိုင်ငံသားစီစီရေးကိစ္စတွေကိုလက်ရှိအစိုးရအနေနဲ့ဥပဒေနဲ့အညီလှုပ်ဆောင်နေတာမို့ရခိုင်မျိုးသားပါတီရဲ့စွပ်စွဲမှုသာဖြစ်တယ်လို့ယူဆကြောင်းနိုင်ငံရေးလှိလာတုံးသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်ဒါကဟိုတစ်ဖက်သက်ဆွတ်ဆွဲတာပါဒေါ်ဆန်းစုကြည်အခုလုံနေတာကအဲသူကတစ်ဖက်ကသူကြိုပြီးတော့သူပြောထားတယ်ဒီစကလုံးတွေကိုရှောင်ကျဉ်ပြီးတော့မှအဲသူတုံးဆွဲသွားမယ်ဆိုတော့တစ်ဖက်ကပြောထားတယ်တစ်ဖက်ကနိုင်ငံသားစီစစ်တဲ့ကိစ္စဆိုရင်လည်းဥပဒေမှာပါတတိုင်းပဲသူလုံနေတာပဲဥပဒေကိုကျော်လွန်ပြီးသူလုံတာမရှိဘူးပြီးတော့မှတော့အခုဆိုရင်အဲ့ဒီစီစစ်ပြီးတော့မှတင်ပြဖို့အဖွဲ့ဖွဲ့ရဲ့စီမှာလည်းဒါတက်မလို့သားအဲ့ဒီဟိုပါပေါ့နော်ဟိုနယ်လုံးဝင်ကြီးကဥဆောင်ပြီးတော့မှသူတို့ဖွဲ့စည်းပြီးတော့လုတ်ကင်နေကြတယ်လုတ်ကင်နေကြတယ်ဆိုတဲ့ခါကျတော့ဟိုဒါဟာဘာမှချင်ကိုက်ပြီးတော့လုံနေတဲ့အလုံးမဟုတ်ဘူးဒါတွေကတော့ဆွဆွဲတာပါ
ပြိပခတ်တွေဖြစ်ပေါ်ထားတဲ့မတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားမှာအခြေအနေတွေပိုပြီးမဆိုးရွားတော့အောင်လက်ရှိအစိုးရအနေနဲ့တင်ပြတဲ့နည်းလမ်းကမှန်ကန်တယ်လို့ယူဆကြောင်းဦးစီသူအောင်မြင့်ကပြောပါတယ်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ဖက်ကြားလက်မခံနိုင်တဲ့နာမည်အသုံးအနှုန်းတွေကြောင့်ပြိပခတ်တွေမဖြစ်အောင်အနဒီအစိုးရအနေနဲ့စ조사ကင်သွဲသွားမှာဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုထားသလိုရခိုင်ပြည်နယ်ကအတိုင်းဝိုင်းတစ်ခုကြားကြေညာရီဖြည့်ရှင်းဖို့အတွက်လုံလောက်တဲ့အချိန်ပေးဖို့ဒေါက်တာဆန်းစုကြည်ကပြီးခဲ့တဲ့လကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံချိန်မှာပြောဆိုထားပါလိမ့်ရှင
်။ VOE သတင်းတောက်မမမြင့်ခန့်ရဲ့သတင်းလွှာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်တာရှင်များခင်ဗျာဒီကနေ့မှာဗြိတိန်နိုင်ငံအနေနဲ့ EU ဥရောပတမကအဖွဲ့ဝင်ဖြစ်ကနေခွဲထွက်ရေးမထွက်ရေးပေါ်ပြည်လုံးကျဆန္ဒခံယူပွဲကျင်းပမှာဖြစ်တဲ့အတွက်တကဘာလုံးကစိတ်ဝင်စားနေကြပါတယ်ကြိုတင်ပြီးတော့ရွေးကောက်ကြိုတင်ပြီးတော့ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားဘယ်ဘက်ကနိုင်မဲဆိုတာကိုအတက်မပြောနိုင်သေးပဲဖြစ်နေပါတယ်ဒါကြောင့်လဲနောက်ဆုံးအချိန်အထိအကြိတ်နဲ့မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပြီးဗြိတိန်နိုင်ငံရောက်မြန်မာတွေကြားမှာပဲအမြင်တွေအမျိုးမျိုးကွဲပြားနေတဲ့အကြောင်းအသေးစိတ်ကိုမန္နာတန်ချန်ကစူးစီးပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ရဲကနေဗြိတိန်နိုင်ငံခွဲထွက်ရေးမထွက်ရေးကိုနောက်ထပ်နှာရီအနည်းငယ်အကြာမှာပဲ45တန်းကျော်တဲ့ဗြိတိန်ပြည်သူတွေမဲပေးကြတော့မှာပါဗြိတိန်အနေနဲ့ EU ရဲမှာပဲဆက်ရှိတည်နေလို့ထောက်ခံခဲ့သူဗြိတိန်ပါလီမန်အမတ်ဂျိုကော့စ်အသက်ခံရပြီးတပတ်အကြာဒီကနေ့မှာပဲပြည်လုံးကျလူလူဆန္ဒခံယူပွဲကိုကျင်းပတာဖြစ်ပါတယ် Brazil or Doga Kodare, did they in a Eugani, quite twat them a thing, then name my man Yinkonsia Pilare, a diga, a jang yin ridega, Nakuaro, Sibuayan, a sweep down to Tamukesawa. Tangua, Kunasa, Domuneca Sabi, Eu appointment Pilagate, Bidaining and in a quite twat ye metway, some pitch at the Kuga, the Tara Eu appointment Nangan Rina Sassaniare, Bidain ye, Nangan yin, a Sibuay epoma, a jeeze, Tayamu Shizi, my pibari. When did you debit Gumrungaro? Eu appointment pit, Sashi, maybe double, Meswe, Sionia, now song chain a tea, Lurugo saw or get aba.
Don't vote because of things you've been told about Turkey or European armies that are not.
Durugi Kisawe Pipshi, Uyobaga Tadwin and Patelwe Pipshi, Kimiaro, Jani Rekisari, Jangro, Memetajavane, Tariha, a deep belemacy, Pilla, Malam Hopau, Daha, now Jumpian Lelo, Mihara. General Dimji, General Sibuye, General Mida Zuri, and Naga address Sanaka in Weber.
Bide Nangaya, Diga Nangaya Party in Nakupite, Leshi Anaya, Conservative Party, Ne, a Taikan Labour Party Roga, Council Rigaro, a poor win Pit Sashi, Taukan Getabi, May, Party win with Tamaro, Tabora, and Mumu Trap on Niraba, Labour Party yet Lawel Wadi Council, Jeremy Corbingaro.
Do what's best for our people. Vote for jobs, vote for rights at work. Vote for our NHS.
Vote for our NHS. Vote for
our NHS. Vote for our NHS. Vote for our NHS. Vote for our NHS. Vote for our NHS. Vote for our NHS. Vote Apa yang muka, bebeka anak ayam sura kuti itu mempunyai dewa. Tawaran senarai mewah si nilai tema bidang yang memari le pawan jawari. Bidang masa ganja jangan tinggal lagi dengan metua bima metu maro kau tua itu tahukan dua.
ကိုဘက်ကနေပြီးတော့လောက်ပိုင်းကိုများရရှိရပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကိုကိုဘက်ကိုစဉ်းစားနိုင်ရတာကိုကောင်းမယ်လို့ထင်လို့အမားရောဖုန်းတောင်းလို့မှာပေါ့လေဒီစလောက်တော့မြန်မာလူမျိုးတွေမှာလေကိုတိရပြောမယ်ဆိုလို့ရှိရင်မြန်မာတိုင်းမှာတော့ဟိုဗုတ်ရင်လောက်ချင်တဲ့လူပုံများမယ်လို့ထင်တယ်မြန်မာတိုင်းမှာတော့ဒါပေမဲ့လည်းဆက်ရှိရေးကိုလိုလားသူပြည်တိုင်းရောက်ထောက်တာတက်ကူကူကတော့တူမြ
ကျောင်းလေကျောင်းကဘာကြီးဆိုရလဲအားလုံးကပြည်အောင်စုကြီးရပေါ့နော်အားလုံးပြည်အောင်ဆောင်ရတာအကောင်းဆုံးကျွန်တော်ယူစားတယ်အဲ့ဒါကြောင့်မလို့ယူနိုက်တက်ကင်းဒမ်ဆိုရလဲအခုကနေ့အင်္ဂလန်တနိုင်ငံနဲ့လှုပ်ထားမှာဟုတ်ဘူးအင်္ဂလန်ရဲ့စကော့လန်ရဲ့အားလုံးပေါင်းမှာယူရိုပီယန်ယူနီယံဆိုတာခေါ်လို့ပြောပြီးတော့ကိုက်ယူပါလိမ့်မယ်ပြီးရူရောမှာရှိနေတဲ့အားလုံးပြည်အောင်ဆောင်ရမှာ
Alaru bide maha me, Uyoba tamaga apwewin, Nangan Ritama let the Borari, Mumu Shine Biro, Ludo sit down with Maro, Uyoba Daita, Amyazuga, bide in Quetra you, Mulula Jabau. Then the Tamara Francois Olangale, Ludo Sana, can you wear her? Bide in Dwatamaga, Eu, Naga, Dwapa, Yeji de Jaune, Apwewin, pick up Tramesu, now Jan Pianello, Miana, Bulu, let three bigger. Dabimele Pinte Nangan, Leia, so, Amyota da Upa Dilu. ဥရောပကအမျိုးသားရေးဝါဒီနိုင်ငံရေးပါတီတွေကတော့ဗြိတိန်ရဲ့ခွဲထွက်ရေးအစီအစဉ်ကိုအားပေးနေကြပါတယ်အခုလိုဥရောပရဲ့အနာဂတ်အတွက်ရောဗြိတိန်နိုင်ငံရဲ့အနာဂတ်အတွက်ပါအရေးပါတဲ့ပြည်လုံးကျလူလူဆန္ဒခံယူပွဲအတွက်မဲယုံတွေကတော့လန်ဒန်စံတော်ချိန်ညနေ9နာရီမှာပိတ်မှာဖြစ်ပြီးဆန္ဒခံယူပွဲကနေထွက်လာမဲ့မဲရလက်ကိုတော့နိုင်ငံတကာစစ်ပွဲရေးဈေးကွက်တွေနဲ့တကမ္ဘာလုံးကစိတ်ဝ
ထွက်ရေးမထွက်ရေးဆန္ဒခံယူဖို့အကြောင်းမနန္ဒချန်ပြောပြသွားတာဖြစ်ပါတယ်။ VOA American အတန်းရဲ့ကြာတာပတင်းတွေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုအီးမေးလ်ကနေအကြံဝေဖန်အကြံပြုလိုတယ်။တိတိချင်းတောင်းကြံနေဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။ဖုန်းနံပါတ်ကတော့1-232-382-9994လေးဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ချင်ပါခင်ဗျာ။တို့ရချင်းတို့အခုဆက်လက်ပြီးတော့နားဆင်နေကြရတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပရင်းနေမနှခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာတင်ကန်းစာဆရာနဲ့အတူ
အရင်ဆိုရလက်ထက်မှာကြံခဲ့တော့လူခွေကြီးဆိုင်ရာကိစ္စတွေကဆက်လက်ပြီးအဖြေရှာဖို့ရှိနေတယ်အစိုးရတင်မှာဆက်လက်ပြီးတာဝန်ရှိနေကြတ
ော့ဒါကတော့မြမလူခွင့်ရေးလှုပ်ရှားသူဦးအောင်မျိုးမင်းဖြစ်ပါတယ်မြမရေးတုံးသက်ချက်အပတ်စဉ်အစီအစဉ်မှာကြားကြရမှာပါနောက်ပိုင်းမှာသူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအဘော်မပြည့်ဦးကျော်စံတာကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
မြန်မာနဲ့ထိုင်းတို့အကြားဒဏ်ရာဟောင်းတွေကူစားရမယ့်အချိန်ဆိုရခေါင်းစဉ်နဲ့နီကီအေရှန်ရီဗျူးမှာကာဝီချုံကီတဖုန်ရေးသားထားတဲ့ဆောင်းပါးကိုဦးစွာတင်ပြလိုပါတယ်။ဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံကိုရောက်လာတဲ့အခါပထမဦးဆုံးသွားရောက်မှာကအစိုးရရုံးကိုမဟုတ်ဘဲလူမှန်ကိုကိစ္စကျွန်းခိုင်းတဲ့ကိစ္စနဲ့လူအခွင့်အရေးချိုးဖောက်တဲ့နေရာမှာကြော်ကြားတဲ့မဟာချိုင်ဖြစ်ပါတယ်။2012မှာမဟာချိုင်ကိုသွားရောက်ခဲ့တော့ကအဲ့ဒီမှာရှိနေတဲ့မြန်မာအလုံသမားတွေကိုကူညီဖို့အလုံသမားတွေအနေနဲ့သူတို့ရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်ကြဖို့ဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်။အခု၄နှစ်ကြာခရီးစဉ်မှာတော့အခြေအနေတွေပြောင်းလဲနေတာသူတွေ့ရပါလိမ့်မယ်။ဝန်ကြီးချုပ်ပရယုတ်ချန်အိုချာဟာလူ့သမားအခွင့်အရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းအရေးယူနေတာဖြစ်ပါတဲ့။အခုမြန်မာလူသားတဆန်းခွဲဟာနေဆက်ဒေသကိုဖျက်လာပြီးထိုင်းနိုင်ငံဘက်မှာအလုပ်လုပ်နေကြပါရတယ်။တကယ်တော့ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါလာရောက်နေသူမြန်မာ၅သန်းလောက်ရှိတယ်လို့ဆိုထားပါရတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်ရဲ့ဂျမ်ဘေးပုဂ္ဂိုလ်အဖြစ်ရောနိုင်ငံသားရဲ့ဝန်ကြီးအဖြစ်နဲ့ပါအာဆီယံဥက္ကဋ္ဌဖြစ်နေတဲ့လာအိုစ်နိုင်ငံကိုသွားဟုတ်ပြီးနောက်အခုပထမအဆုံးလာရောက်တဲ့နိုင်ငံကတော့ထိုင်းနိုင်ငံဖြစ်ပါတယ်။ဒါဟာထိုင်းနိုင်ငံကိုသူ့အနေနဲ့ဘလောက်အလေးအနက်ထားတယ်ဆိုတာကိုပြသလိုက်ခြင်းပါပဲ။တန်တမန်တွေနဲ့တွေ့ဆုံတဲ့အခါမှာဒေါအောင်ဆန်းစုကြည်ကလူပုဂ္ဂိုလ်ချင်းထိတွေ့ရင်းနှီးရေးလွတ်လပ်ရေးဗမ်လိုက်ရေးတို့ကိုသူ့ရဲ့နိုင်ငံသားရေးဝါဒမှာအလေးအနက်ထားကြောင်းထပ်မံပြောကြားသွားခဲ့ပါတယ်။သူဟာဒီမူဝါဒကိုထိုင်းနိုင်ငံမှာလက်တွေ့ကျင့်သုံးလှုပ်ဆောင်နိုင်မှာပါ။တစ်ချိန်လုံးကတော့ထိုင်းဟာမြန်မာနိုင်ငံကတိုင်းရင်းသားတပုံတွေကိုထောက်ခံအားပေးနေတယ်လို့မှတ်ယူခံခဲ့ရတာပါအခုတော့ထိုင်းနိုင်ငံဟာမြန်မာအပြစ်ရဆွေးနွေးပွဲတွေအတွက်သူတို့ဆက်ယူပို့ဆောင်ရေးနေရာထိုင်ခင်းအစားရှိသဖြင့်ပါဝင်ကူညီနေတာဖြစ်ပါတယ်ဒီလိုပြဿနာတွေအပြင်အခုအခါမှာလူခွင့်ရေးချိုးဖောက်မှုမီဒီယာဖိနှိပ်ချုပ်ချယ်မှုတွေကြောင့်နိုင်ငံတကာမှာအပြင်းထန်ဝေဖန်ရှုတ်ချခံရတဲ့ထိုင်းနိုင်ငံအဖို့ဒေါအောင်ဆန်းစုကြည်လိုကမ္ဘာအလယ်မှာဂုံသိမ်းမြင့်မာတဲ့ဒီမိုကရေစီမိစုတစုံပုဂ္ဂိုလ်မျိုးလာရောက်တဲ့အတွက်ကုန်းတက်စီမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ထိုင်းစစ်ဘုတ်ချုပ်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမဲ့ကိစ္စစောင့်ကြည့်နေကြခြင်းဆိုတဲ့ခေါင်းစဉ်နဲ့အင်ဒိုနီးရှားနိုင်ငံအမျိုးသမီးလှတော်အမတ်အီဗာကုဆူမာဆွန်ဒါရီရေးသားတဲ့ဆောင်းပါးကိုတော့ Bangkok Post မှာဖတ်ရပါတယ်။ဒေါအောင်ဆန်းစုကြည်ဟာစစ်အစိုးရလက်အောက်နေအကျယ်ကျုပ်နဲ့15နှစ်နေခဲ့ဘူးသူစစ်အစိုးရကိုစိန်ခေါ်ပြီးလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ခဲ့သူနိုင်ငံတကာလေးစားမှုထောက်ခံရရှိခဲ့သူဖြစ်ပါတယ်။အခုထိုင်းနိုင်ငံကိုရောက်လာတော့သူဟာစစ်ဘုတ်ချုပ်တွေနဲ့လက်ဆွဲနှုတ်ဆက်ပြီးပြုံပြုံရွှင်ရွှင်ပဋိသင်္ဍာရစကားတွေပြောပါလိမ့်မယ်။အစီအငေါ်မတက်သလိုများဖြစ်နေလေသလားပါပဲ။တချိန်တုန်းကတည်ငြိမ်ပြီးဒီမိုကရေစီထွန်းကားခဲ့တဲ့မြန်မာအင်ဂျင်ထိုင်းနိုင်ငံမှာတော့အခုခါစစ်အစိုးရတက်လာပြီးခိုးတော့ကမြန်မာစစ်အစိုးရလိုပဲလူခွင့်ရေးစာနယ်ဇင်းလွတ်လပ်ခွင့်အပါအဝင်ဖိနှိပ်ချုပ်ချယ်မှုမျိုးစုံကိုပြုလုပ်နေပါပြီ။ဒီမိုကရေစီထွန်းကားရေးကိုလည်းဟန့်တားနေပါရယ်။နောက်နှစ်လအတွင်းစစ်တပ်ကရေးဆွဲတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထိုင်းပြည်သူတွေထိန်းချုပ်တင်းကြပ်မှုအောက်မှာမလွတ်မလပ်မဲပေးရပါလိမ့်မယ်။မြန်မာပြည်မှာ2008ဖွဲ့စည်းပုံဥပဒေကိုစစ်တပ်ကမဲပေးဖို့ခိုင်းတော့ဒေါအောင်ဆန်းစုကြည်ကအပြင်းထန်ဆန့်ကျင်ခဲ့ပါတယ်။ စစ်တပ်အာဏာကြီးစုရေးကိုဆုတ်ချခဲ့ပါတယ်အခုခါဒေါအောင်ဆန်းစုကြည်ကတော့သူဟာတက်ကြွလှုပ်ရှားသူ activist မဟုတ်ဘူးနိုင်ငံရေးသမားဖြစ်တယ်လို့ဆိုပါတယ်တွေ့တိုင်းမြင်တိုင်းရှောက်ဝေဖန်တယ်လို့မဖြစ်တော့ဘူးနိုင်ငံအတွက်ကောင်းတာကိုလက်တွေ့လုပ်ရမှာဖြစ်တယ်လို့လည်းဆိုပါလိမ့်မယ်ဒါပေမဲ့အာဆီယံလူမှုအဆိုင်အဝင်အတွင်သူရထူးခြားတဲ့အစဉ်တန်းကိုတော့သူသတိရသင့်ပါတယ်။တန်ပေါင်းများစွာသောဒေသတွင်လူထုဟာသူရဒီမိုကရေစီတိုက်ပွဲကိုထောက်ခံခဲ့ကြပါတယ်။သူတို့ရဲ့အခွင့်အရေးတွေအတွက်လည်းဒေါအောင်ဆန်းစုကြည်ကိုမျှော်လင့်အားထားနေကြတာဖြစ်ပါတယ်။တကယ်တော့နိုင်ငံရေးသမားနဲ့ activist တက်ကြွလှူရှားသူဆိုတာဟာလုံးဝဆန့်ကျင်ဘက်ကြီးတော့မဟုတ်ပါဘူး။မြန်မာနိုင်ငံအတွက်လှုပ်ရင်းတစ်ဖက်မှလည်းဒေသခေါင်းဆောင်လည်းဖြစ်နိုင်ပါတယ်လို့យေတာထားပါတယ်ခင်ဗျာ။
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံကအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် EDN အသုံးကတော့
Reach for the Moon
ဖြစ်ပါတယ်။R-E-A-C-H, reach ga, mi aung le lana, F-O-R-4 ga tue, T-H-E the, M-O-O-N, moon ga, la min su ro, zikwai khunye dayay diwe ga, la min yi gu lana bo. Diniya ma moon asa, S-T-A-R-S, stars, su re, jerui lu diwe ya re, waha ya gu te bido, reach for the stars lu le pyo lu ya ba re. Idiom diwe ga le, shi ma re.လာကိုလက်လှမ်းမိအောင်ကြိုးစားရဆိုရင်လက်တွေမှာမဖြစ်နိုင်တာမှု EDM အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်တော့တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groopy ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အစင်းသည့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်တော့တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို EDM အသုံးအရဘယ်လိုပြောမလဲ?
Reach for the moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာပြည်တုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်တဲ့ကုလလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ရဲ့ခီးစဉ်အတွင်းအဓိကစိန်ခေါ်မှုဘာလဲပြည်လေအောင်ဖြည့်ရှင်းနိုင်မယ့်အလားအလာဘယ်လောက်ရှိသလဲဒီမိုကရေစီအစိုးရလက်ထက်မှာလူ့အခွင့်အရေးကိုယ်စားလှယ်မြန်မာနိုင်ငံကိုဆီလွတ်ဖို့လိုအပ်သေးသလားဆိုတာကို88ငင်းငယ်ရင်းနဲ့ပွင့်လင်းလူ့အဖွဲ့အစည်းကကိုမြအေးနဲ့လူ့အခွင့်အရေးတက်ကြလှုပ်ရှားသူကိုအောင်မျိုးမင်းတို့ကိုဥကြော်ကြံတာကမြေမြန်ဆွေးနွေးတုံးသက်ထားတာဒီတစ်ပတ်ရဲ့မြန်မာအရေးတုံးသက်ချက်မှာနားဆင်ကြပါခင်ဗျာ
ဒီမှာအဆုံးကအခုကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီမြန်မာနိုင်ငံကိုရောက်ရှိနေပါတယ်အစရုံကတော့ဒီလူကုလသမဂ္ဂကလူခွေးကိုယ်စားလှယ်လာတာကိုသမရဥသိန်းစင်တက်လာပြီးနောက်မှာဒါလာစရာမလိုတော့ဘူးဘာညာဆိုပြီးတော့ပြောတန်ဆိုတန်ကြားခဲ့ရပါတယ်မြန်မာနိုင်ငံမှာရောအခုလက်ရှိအစိုးရကဒီမစ္စယန်ဟီလီလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လိုအပ်သေးတယ်မလိုအပ်ဘူးဆိုတဲ့သဘောထားကိုများသိရပါလားခင်ဗျာကိုမြရဲ့ရင်စားပြောပါ
54နှစ်ကျော်ကြာမှာအရသာအစိုးရစပြီးတက်လာတဲ့အချိန်လည်းဖြစ်တယ်ပေါ့ညာဒါတနည်းအားဖြင့်လာပိုင်းပဲရှိပါသေးတယ်အဲ့ချက်ပေါ့နော်နောက်တစ်ချက်ကနောက်တော့ရှစ်ဖွဲ့စည်းဥထုတ်မှုအခြေခံဥပဒေအရမြန်မာနိုင်ငံအတွင်းမှာရှိတဲ့အခွင့်အာဏာအလုံးကိုအစိုးရတရက်ထရက်နေပြီးတော့ထုတ်ကင်ထားတဲ့အခြေအနေမျိုးမရှိသေးပါဘူး။ဥပမာအဖြစ်ပြောမယ်ဆိုရင်ကော်မတီဥစည်းချုပ်ကတရက်ခန့်အပ်တဲ့ဝန်ကြီးဌာန၃နေရာရှိတယ်လို့လွှတ်တော်ခွင့်မှာလည်းတပ်မတော်သားတွေပါဝင်နေတဲ့ဒါတပိုင်းတစဒီမိုကရေစီကိုတွန်းနေတဲ့အခြေအနေပဲရှိပါသေးတယ်။အဲဒါကြောင့်ကျွန်တော်တယောက်တည်းရဲ့သဘောထားအနေနဲ့ဆိုရင်တော့လူ့ခွင့်ရေးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့လူ့ခွင့်ချုပ်ဖောက်မှုတွေကိုနှစ်လသုံးလအတွင်းတော့ပျောက်သွားမယ်မဟုတ်ဘူးတဲ့တယောက်လိုအပ်သေးတယ်လို့ကျွန်တော်မြင်ပါတယ်။NLD အစိုးရသဘောထားလို့ကျွန်တော်မသိပါဘူးဗျာဟုတ
်ကိုအောင်မျိုးမင်းဟာ NLD အစိုးရသဘောထားကဘယ်လိုစောကြောမိပါလဲကိုအောင်မျိုးမင်းရဲ့သဘောထားကဘယ်လိုလဲဆိုတာပြောပါ
ကျွန်တော်တို့ဒီကိစ္စကိုပြီးခဲ့တဲ့မတ်လလူခေကောင်စီမှာတွေကဆွေးနွေးပါတယ်ဒါကိုထက်ထားတင်လားမထားတင်ဘူးလားဆိုတော့ဒ debate ပေါ့နော်ကောင်စီမှာလုပ်ခဲ့တယ်ဒါပေမဲ့နိုင်ငံတော်များများကဒီလိုမျိုးဆက်ပြီးတော့ထားတယ်ဘာကြောင့်လဲဆိုတော့အရင်ဆိုရလက်ထက်မှာကြံခဲ့သောလူခွင့်ရေးဆိုင်ရာကိစ္စတွေကဆက်လက်ပြီးအဖြေရှာဖို့ရှိနေတယ်အစိုးရတွေမှာဆက်လက်ပြီးတာဝန်ရှိနေကြောင်းဆက်ပြီးတော့ထားပါတယ် NLD နေနဲ့ဘယ်လိုမျိုးခုနကကိုမြတ်ကြီးပြောသလိုဘယ်လိုသဘောထားလဲရှိရမရှိတော့မသိဘူးဒါပေမဲ့ Miss Yan Healy ကိုကျွန်တော်တို့ visa paging ကိုတိုင်းကသူတို့အနေနဲ့ခွင့်ပြုတယ်ဆိုတဲ့သဘောမျိုးတက်ရောက်ရှိပါတယ်အဲ့တော့သူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောထားမျိုးရှိတယ်ဒါကြောင့်မလို့ visa ကိုပေးပြီးတော့လာခွင့်ပြုတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့အခုအခါမှာတချိန်လုံးကအစ်တော်အရှာဒေတာတွေမှာကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာလူခွင့်အခြေအနေအတော့ကိုကြာဆင်းခဲ့တယ်ဆွရုပ်ခဲ့တယ်ဆိုပြီးတော့ဒီလူခွင့်ကိုစစ်လွှတ်မဲ့ကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်ဒါပေမဲ့အခုဒီနေ့ရှင်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီလူခွင့်အစဉ်တန်းခိုင်းနိုင်ငံတဲ့တောင်ကြော်တက်နေပြီလို့တချို့ကသုံးသပ်ကြပါတယ်အဲ့ဒီသုံးသပ်ချက်ကိုလက်ခံပါရလားအထူးသဖြင့်ထောက်ပြစရာမီဒီယာလွှတ်လပ်ခွင့်တို့ပါလို့ဆိုရင်မြန်မာနိုင်ငံထိုင်းတဲ့အများကြီးတားတယ်လို့ပြောရမှာပါဆိုတော့ထိုင်းလူနိုင်ငံမျိုးမှာကြတော့လူခွင့်ကြီးကိုလည်းဆက်လွှတ်ဖို့မလိုပဲနဲ့မြန်မာနိုင်ငံကိုလူသေးတယ်လို့သတ်မှတ်တာနဲ့ပတ်သက်လို့ဘယ်လိုနှိုင်းယှဉ်ပြောကြမှာလဲခင်ဗျာ
။ဟိုကျွန်တော်မြင်တာကတော့ထိုင်းနိုင်ငံရဲ့အခြေအနေကဒါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတဲ့အခြေအနေမျိုးပေါ့ဗျာ။ကျွန်တော်နိုင်ငံမှာတစ်ဆင့်တစ်ဆက်တည်းလူခွင့်ကြီးချိုးဖောက်မှုကြီးရှိနေပါသေးတယ်လို့ကျွန်တော်ကတော့ပြောချင်တယ်။ဥပမာအားဖြင့်ပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်မှာပဲကျွန်တော်တို့ဒီမတရားအစစ်နဲ့ဆက်ဆံလို့ထောင်ချသွားတဲ့လူတွေအများစွာရှိပါသေးတယ်။ဒါအဲ့ဒီလိုပဲကျွန်တော်တို့ပြည်တွင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ခုကဟိုဘယ်လိုခေါ်မလဲဆိုတော့ဥပဒေပုံမှန်မျိုးမျိုးနဲ့ငါခောက်ဝင်နဲ့ထောင်ချနေတဲ့လူတွေရှိနေပါသေးတယ်။ဒါရှိပါတယ်။လူလတ်စာဆန္ဒဖော်ထုတ်ခွင့်ဆိုတဲ့အပိုင်းကလည်းကျွန်တော်တို့လူချင်းတဲ့အတိုင်းဒါတိရောက်သေးတဲ့အခြေအနေမျိုးမှာမရှိသေးပါဘူးဗျ။ဒါအဲ့ဒီလိုပဲပုံမှန်ဆက်ချက်တွေ19တွေနဲ့တရားစွဲခံထားတဲ့အခြေအနေရှိသူတွေလည်းရှိနေပါသေးတယ်။အဲ့ဒီကတော့ကျွန်တော်တို့ထိုင်းနိုင်ငံမှာမရှိရတဲ့မြန်မာနိုင်ငံကိုလွတ်စရာမလိုဘူးဆိုပြီးတော့ကောက်ချက်ပြောတော့အမှန်ကန်တယ်လို့ကျွန်တော်မယူဆပါဘူးဗျ။အဲ့ဒါကြောင့်မလို့လူခွင့်ရေးဆိုတာကတော့အစိုးရတည်းကကြောင်းသွားပြီ2လ3လအတွင်းမှာတော့လူခွင့်ရေးတူတက်လာမှာမဟုတ်ဘူးဒါအစိုးရကိုလည်းပြစ်တင်လို့မရဘူးဖြစ်နေတဲ့တိုင်းပြည်ရဲ့တမိုင်းဖြစ်စဉ်တစ်ခုလုံးနဲ့သက်ဆိုင်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့အချိန်ယူရမယ့်ကိစ္စပါ
ဟုတ်ကဲ့ဟိုအောင်မျိုးမြတ်သဘောထားလည်းပြောပါအောင်ထိုင်းနဲ့မြန်မာနှိုင်းရှင်ပြီးတော့လူခွင့်ရေးကိုစလေထိုင်းမှာမထားဘဲနဲ့မြန်မာမှာထားတဲ့ကိစ္စတချို့ကမမြောက်
ထိုင်းနိုင်ငံမှာကျွန်တော်တို့ဒီဟုတ်ကဲ့ထိုင်းနိုင်ငံမှာကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုပြီးတော့ထောက်ပြလာပါတယ်။ဒါကြောင့်မလို့ထိုင်းနိုင်ငံကကုလသမဂ္ဂရဲ့လူခွင့်ကောင်စီကိုတင်သွင်းတဲ့ UPR report မှာဒီချက်တွေကိုသူတို့တင်ပြပြီးပြီးတော့ဒီလူခွင့်ချိုးဖောက်မှုတွေရပ်တန့်မှုတောင်းဆိုထားပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကအခုမကြာခင်ကမှလူခွင့်ချိုးဖောက်မှုကိုကဘာတိတာမို့ဗျ။ဒီလိုမျိုးလူခွင့်အထူးလှုပ်ထုံးလုပ်နည်းတွေကိုအတိုင်းထားပြီးတော့လူခွင့်စုံစမ်းစစ်ဆေးအရာရှိကို1993ခုနှစ်ထဲကကျွန်တော်တို့ကုလသမဂ္ဂထားဖို့ဆက်ထည်တာဖြစ်တယ်။အဲ့တော့နှစ်ပေါင်းများစွာလူခွင့်ရေးကိုစနစ်တကျချိုးဖောက်ခံခဲ့ရပြီးတကယ်တမ်းအရေးယူဆောင်ရွက်မှုတွေအားနည်းသေးတာဖြစ်တာကြောင့်မလို့ကျွန်တော်တို့နိုင်ငံကပါလဲဆိုကင်ဆာရောဂါလို့ခံစားရတဲ့လူခွင့်ချိုးဖောက်မှုဖြစ်ပါတယ်။ခိုင်းအစိုးရကတော့ကျွန်တော်တို့လူမျိုးဒီလူမျိုးနှစ်ပေါင်းများစွာရှိတာမရှိဘူး။ပူပေါင်းဆောင်ရွက်မှုတွေလည်းရှိနေတယ်။တစ်ချိန်တည်းမှာလုံသာမန်လုံးလုံးကြီးရလည်းလုံးဝရှိနေတဲ့ထိုင်းနိုင်ငံနဲ့ကျွန်တော်တို့ဒီလူမျိုးရှင်ပြိုင်ရင်းဆိုတော့မရပါဘူ
းနောက်တစ်ခုကဒီမြန်မာနိုင်ငံကိုလာခဲ့တဲ့လူခွင့်ရေးကိုယ်စားလေးအများကြီးရှိရတယ်အဲ့ဒါတယောက်ချင်းဘယ်သူလက်ထက်မှာဘလို့ဆွမ်းဆောင်နိုင်ခဲ့တယ်ဆိုတာကိုကျွန်တော်အကြံပြင်းစဉ်းစားမိတာဥပမာဖြင့်နိုင်ငံရေးအကျဉ်းသားတွေထားတဲ့ကိစ္စအချင်းတောင်အခြေအနေတို့ဘာလို့ဆိုမစ္စတာပင်ယေရိုတို့လက်ထက်မှာတော်လေးတိုးတက်ကောက်မွန်ခဲ့တယ်လို့ပြောနိုင်မလားအဲကိုမြအေးတို့သူအောင်မြင်းတို့ပူသိပါလိမ့်မယ်ဆိုတော့အခုမစ္စယန်ဟီလီကမြန်မာနိုင်ငံကို၅ချိန်လာပြီးပြီဆိုတော့သူရဲ့လက်ထက်မှာအတိုးတက်အောင်မြင်ဆုံးဘယ်ချက်ဖြင့်သူလာတဲ့အတွက်ကြောင့်တူတက်သွားပြီလို့ပြောလို့ရပါလားခင်ဗျာကိုမြားကြီးခင်ဗျာ
ကျွန်တော်မြင်တာကတော့တချို့လူခွေးကိုစလေကြကျွန်တော်တို့လာခဲ့တယ်မမိခဲ့ဘူးလေအဲ့အချိန်ကာလကကျွန်တော်တို့ကထောင်ထဲမှာရှိခဲ့တဲ့အခြေအနေတွေဖြစ်တဲ့အခါကျတော့လူခွေးကိုစလေလာကျွန်တော်တို့မှတ်မိနေတာကတော့ဒီပင်ဟဲရီတို့ဒါဇာလီတို့မှတ်ပါလေလာခဲ့တဲ့အခါမှာဆိုလို့ရှိရင်အဲ့နေ့အတွက်ကျွန်တော်စားရေးတော်ရီမှာပဲဟင်းတွေပါလေကောင်းလာတယ်အဲ့ဒီအချိန်မှာကျန်တဲ့တူတက်တာကိုကျွန်တော်မတွေ့ဘူးဒါကကျွန်တော်တို့ကြုံခဲ့တာဆိုတာဒါပေမဲ့ကျွန်တော်တို့ထောင်ကဟို ICRC ဝင်ပြီးနောက်ပိုင်းမှာတော့ထောင်ထဲရဲ့နေထိုင်မှုကြီးဟိုအရင်ဖြစ်တဲ့ဆိုင်တော့အများကြီးကြောင်းနေလာတယ်။ဒုတိယတစ်ခေါက်ထောင်ကြတဲ့အချိန်ခါမှာစီးတာကြောင်းလဲမှုကြီးဖြစ်လာတယ်။ဒါဂမ်ဘာရီလက်ထက်လို့ကျွန်တော်ပြောလို့ရမယ်လို့ထင်ပါတယ်။နော်နောက်တစ်ခါကျွန်တော်တို့ဒီပြီးသွားတဲ့ခါကျအခုလက်ရှိ Miss Yan Healy ဆိုတဲ့ယန်ဟီလီလာတဲ့ခါမှာတော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလည်းရွေ့သွားပြီ။ရွေ့သွားတဲ့ခါမှာတိုးတက်တဲ့စီးတာတဲ့ကြောင်းလဲမှုဆိုဥမာအဖြစ်ပြောမယ်ဆိုလို့ရှိရင်အဲကျွန်တော်မြင်တာကတော့ဗျာဒီတစ်ဖက်ကလည်းတိုင်းပြည်ကဖွင့်လာတဲ့အခြေအနေလည်းဖြစ်လို့ဟိုလွတ်လပ်စွာ ကျွန်တော် channel တွေ magazine တွေထုတ်ခွင့်တွေရလာခဲ့တယ်။နောက်သာ BCC ဆိုတဲ့ကိစ္စတွေကြောက်သွားတယ်။ဒါကလည်းကျွန်တော်ထင်ပါတယ်။ဒါဟိုအဲ့ဒီကိစ္စတွေတော့ Miss Yanhidi မမီခဲ့ဘူးလို့ထင်ပါတယ်။အဲ့ဒီအခြေအနေတွေဖြစ်သွားတယ်။ Miss Yanhidi လာပြီးတော့မှတိုးတက်ပြီးတာတဲ့အကြောင်းလဲဆိုတော့ကျွန်တော်မြင်တဲ့နေရာတော့ပြောဖို့တော့ခက်ပါလိမ့်မယ
်။တကယ်တော့သူ့အကြောင်းရဲ့လို့လည်းမဟုတ်ဘူး။မြန်မာနိုင်ငံအခြေအနေလည်းပြင်းနေလာတာလည်းပါတော့ရနော်
။ဟုတ်ပါတယ်။ဟုတ်ပါတယ်။မြန်မာနိုင်ငံအခြေအနေပြင်းနေလာတာလည်းပါပါတယ
်။ဟုတ်ကဲ့။ဟုတ်ကဲ့။ကိုအောင်မျိုးမင်းလည်းနှိုင်းရှင်ပါဘူးလူခွင့်ရေးကိုယ်စားရေးကိုအောင်မျိုးမင်းကပို့ပြီးတော့ထောင်ထဲမရဘူးထင်ပါတယ်အဲဆိုပို့ပြီးတော့အပြင်ကနေပြီးအကက်ခတ်နိုင်မယ်ထင်ပါတယ်အဲမစ်ဂျန်ဟီလီရဲ့၅ချိန်အတွင်းမှာအဓိကအောင်မြင်မှုတိုးတက်မှုဘာတွေ့လို့ပြောချင်ပါလဲ
ကျွန်တော်တို့ဒီလူခွင့်ရေးစုံစမ်းစစ်ဆေးကော်မရှင်တွေကဒီမနိုင်ငံရဲ့အခြေအနေအားလုံးလေ့လာပြီးမယ်သူတို့မှမတူညီတဲ့လူခွင့်ရေးစာမှုရှိပါတယ်မစ္စတာပီနီရိုဆိုလို့ရှိရင်ကလေးနဲ့ပတ်သက်ပြီးတော့သူအနေနဲ့အထူးတာဝန်ယူထားတဲ့သူတူလည်းဖြစ်တဲ့အတွက်သူကကလေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဒီကလေးစင်တာနဲ့ပတ်သက်တဲ့ကိစ္စတွေဒါကိုသူတော်တော်ထက်ထက်ဝင်စိတ်ဝင်စားခဲ့တယ်။သူကနိုင်ငံရေးအကျဉ်းသားကိုသူအနေနဲ့ထက်ထက်ဝင်ဝင်တွေ့ဆုံခဲ့တာရှိပါတယ်။ကျွန်တော်သူ့ရဲ့နောက်မှာတာဝန်ကျတဲ့ Mr. Antenna Solution တော့သူရဲ့ကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားမိသားစုပေါက်ခွာလာတယ်။တရားဥပဒေပညာရှင်တူဖြစ်တဲ့အတွက်တရားဥပဒေပိုင်းလွတ်လပ်မှု rule of law တရားဥပဒေစိုးမိုးရေးကိုသူတို့လှုပ်ဆောင်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာသူတီအကြောင်းကိုတွန်းတက်တိုက်ပြောဆိုခဲ့တယ်။ Miss Yan Healy ရဲ့နောက်ပိုင်းအရင်တုန်းကသမိုင်းကြောင်းကြည့်မယ်ဆိုရှင်တော့ကလေးအခွင့်အရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ပါတယ်။အဲ့တော့သူ့အနေနဲ့လူနည်းစုတွေဒီလိုမျိုးကျွန်တော်တို့အောက်ရာတွေနဲ့ပတ်သက်တဲ့အကိစ္စကိုစိတ်ဝင်စားတယ်။ဒါကြောင့်မို့လူနည်းစုအကြောင်းသူပို့ပြီးတော့ပြောတာရှိတယ်ဗျ။အဲ့တော့အောင်မြင်မှုတွေကတော့ဒီဘက်အစိုးရဘက်မှမူတည်ပါတယ်။သူတို့ဘယ်လောက်ထိစိတ်ဝင်စားမှုရှိရှိအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရှိမှာအောင်မြင်ဘူးခုနကျွန်တော်ပြောခဲ့သလိုပဲနိုင်ငံရေးကျင်းပကိစ္စကိုအစဉ်ဆက်អော်ခဲ့တဲ့အချိန်မှာသူလည်းပါဝင်ခဲ့တယ်နောက်ကလူနည်းစုတွေပေါ်မှာစိတ်ဝင်စားမှုသူလုပ်ဆောင်ခဲ့တယ်အဲ့တော့ဒီကိစ္စတွေကိုအထူးသဖြင့်အမြင့်ဆုံးပတ်သက်တဲ့အကြောင်းအရာတွေကိုသူတော်တော်များတွန်းတိုးတိုက်ပြောဆိုခဲ့တယ်အဲ့တော့တစ်ဖက်မှာနိုင်ငံရေးကျင်းပတွေလွတ်လာရှိသလိုတစ်ဖက်မှာစင်ခေါ်မှုအဖြစ်တွေကိုသူကြုံတွေ့ရတယ်ဟုတ်က
ဲ့စင်ခေါ်မှုကိုကျွန်တော
်ကြုံခဲ့သူ့ပေါ်မှာပြောတဲ့အကြောင်းတွေသူရှိလာပါတယ်
ဟုတ်ကဲ့စင်ခေါ်မှုတွေနဲ့ပတ်သက်ပြီးကျွန်တော်မေ့ချင်ပါတယ်သူရဲ့အခက်အခဲဆုံးစင်ခေါ်မှုကတော့ရခိုင်ပြည်နာလို့ထင်ပါတယ်ရခိုင်ပြည်နာဖြစ်မယ်နောက်ပြီးတော့မဘာသာတို့ရဲ့ဒါဘာသာရှားတွေပေါ်မှာပြောဆိုမှုတွေဖြစ်မယ်ထင်ပါတယ်စင်ခေါ်မှုကိုတော့သူ့အနေနဲ့ဘယ်လိုကြော်လွှားနိုင်မယ်ဘယ်လိုပြည်လည်အောင်လုပ်နိုင်မယ်လို့ထင်ပါလဲ
ကျွန်တော်တို့ဒီဟာကတော့ကျေပြန့်တဲ့ကိစ္စရဲ့ဒီတစ်ခုဖြစ်ပါလေဗျအဲ့ဒီပုံမှာတော့ဒီက comment ပေးဖို့လည်းခက်ပါလိမ့်မယ်ကျွန်တော်မြင်တာကတော့ဟုတ်ပါတယ်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းသာရေးအတွက်ကအရေးကြီးရလို့ကျွန်တော်မြင်ပါတယ်နောက်တစ်ခုကအခုကျွန်တော်တို့ရဲ့အမြင်ပေါ့နော်အမြင်ပေါ့ဆိုအစိုးရတည်အနေနဲ့လေရခိုင်မှာရှိနေတဲ့လူ့ဖွဲ့စည်းတစ်ခုအတွင်းဒါပြိပခါတွေချုပ်ငင်းမှုတွေစတင်ဂျိုးပန်းကပြုလာပြီလို့ကျွန်တော်ယူဆတယ်လေယူဆတော့တိုးတက်မှုတွေတစုံတရာဖြစ်ပေါ်လာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဒီနေရာမှာတော့တခြားဘာသာရေးနဲ့သက်ဆိုင်တဲ့ကိစ္စလူမျိုးနဲ့သက်ဆိုင်တဲ့ကိစ္စ hate speech တွေကိစ္စကတော့ကျွန်တော်တို့တခုပဲကျွန်တော်ကတော့တိုက်တွန်းနေတာ Miss Yanhidi ဒီအတွက်အဓိကစိန်ခေါ်မှုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုတဲ့ဟာပဲဒါပဲလို့ကျွန်တော်မြင်ပါတယ
်ဟိုအောင်မျိုးရဲ့သဘောထားလည်းသိကြပါတယ်ဒီကိစ္စမှာသူရဲ့အဓိကစိန်ခေါ်မှုကဘာဖြစ်မလဲရခိုင်ပြည်နာလားဒီဟာကိုသူဘလောက်ပြည်လောင်နှိမ့်နိုင်နိုင်မလဲသူသဖြင့်ကတော့နိုင်ငံတကာအမြင်နဲ့ပြည်တွင်းရဲ့အမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်အောင်မျိုးမေ
ဟုတ်ကဲ့ခိုင်မာရှိတဲ့ပြဿနာကတော့ကျွန်တော် Mr. Kantana Kitheya နေရှိခဲ့တယ်ကျွန်တော်တို့အခက်အခဲတစ်ခုပဲသူ့အစီပို့ပြီးတော့ကျွန်တော်ပို့ပြီးတော့ရောက်ရှိလာတဲ့သဘောမျိုးဖြစ်ပါတယ်အဲ့တော့ Miss Yanhidi ကသူ့အနေနဲ့ဒီလိုမျိုးသူ့ရဲ့ယက်တီချက်ကိုအခေါ်အဝါစမပြောင်းမှုယက်တီချက်မပြောင်းမှုဆိုတဲ့အရာမျိုးကုလသမဂ္ဂရဲ့ချမှတ်ထားတာဝန်တိုင်းလုပ်ဆောင်မယ်ဆိုတော့သူ့မှာပို့ပြီးတော့ဒီလိုမျိုးအခက်အခဲကတော့ပို့ပြီးတော့ကြုံတွေ့ရပါတယ်နောက်တစ်ခုကတော့တခါလေအမျိုးသမီးဖြစ်တဲ့ကြောင့်မလို့သူ့ပေါ်မှာကျွန်တော်တို့ရဲ့အစွဲပါဝင်ခြင်းတမအမျိုးသမီးဆိုလို့ရှိရင်ပုံပေါ်ပြီးအထင်သေးတဲ့စိတ်မျိုးလက်မခံခြင်းနဲ့စိတ်မျိုးက gender ရကျွန်တော်သူ့ပေါ်မှာပုံပြီးတော့ခက်ခဲရှိမယ်လို့ကျွန်တော်ယူဆတယ်ဗျဒီနှမသားချင်းမဆိုင်တာပဲနဲ့ core war ဆက်ဆံတဲ့သဘောမျိုးဖြစ်ရတာသူ့အတွက်ပုံပြီးတော့ကြုံတွေ့ရတဲ့ခက်ခဲသည့်လို့ကျွန်တော်ယူဆတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးအခုဆိုလို့ရှိရင်ကျွန်တော်တို့တချို့နေရာတွေလုံခြုံရေးရသွားလို့မရဘူးဆိုပြီးတော့စိတ်ပင်တဲ့အတန်တွေကျွန်တော်ကြားနေရတယ်အဲ့တော့အစိုးရကဒီလိုမျိုးလုံခြုံရေးလိုအပ်လို့လှုပ်ဆောင်လို့ရှိရင်တကယ်တမ်းလိုအပ်ကိစ္စမရှိဘူးဒါပေမဲ့လုံခြုံရေးအကြောင်းပြပြီးလှုပ်ဆောင်လို့ကတော့ကျွန်တော်တို့ဘာသတင်းမှလည်းရမှာမဟုတ်ဘူးအခုတခြားမင်းဆက်ပြီးရှင်းလို့လည်းရမှာမဟုတ်အဲ့ဒီအတွက်ကလည်းသူတဲ့နောက်ထပ်ကြုံနိုင်တော့အခက်အခဲတစ်ခုလို့စိန်ခေါ်မှုလို့ကျွန်တော်ပြောချင်ပါတယ
်ဒီက ကျော်စံသာစီစဉ်တင်ဆက်တဲ့မြမအေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပြီးတော့မှာမို့ရန်ကုန်မြို့ကဥဝင်းအောင်ကသူ့ဘဝတစ်လျှောက်ဘာတွေယုံကြည်ခဲ့တယ်လဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျွန်တော်အနေနဲ့ကျွန်တော်လက်ခံကျင့်သုံးခဲ့တဲ့ဒုသမှုနဲ့ဘဝကိုဖျက်ဆီးခဲ့ပုံအနေနဲ့ပတ်သက်ပြီးတော့ပြောချင်ပါတယ်။ကျွန်တော်20လောက်ကစပြီးတော့အစိုးရဝန်ထမ်းဖြစ်တယ်။သူ့ရဲ့ဝန်ထမ်းဖြစ်တဲ့အချိန်မှာအဲဟိုကိုယ့်ကိုယ်ကိုဆောင်ပုတ်တစ်ခုထားတယ်။အဲ့ဒါကတော့ဒါလည်းအများလည်းသိမှာပါ။ရိုးရိုးချင်းမြင့်မြင့်ကျန်ဆိုတဲ့ဆောင်ပုတ်ကိုလက်ခံထားတယ်။အဲ့တော့အလုပ်ကိုစူးစမ်းလုပ်တယ်။အဲ့တော့လုပ်နေတဲ့အချိန်တိုင်းတာတစ်ခုမှာတင်းတင်းနဲ့ရာထူးနဲ့လစာရရှိခဲ့တယ်ပေါ့နော်။အဲ့ဒီအချိန်တုန်းကအဲ့တော့ရေယူသားသားနဲ့စူးစမ်းခဲ့တဲ့အတွေ့အားလုံးရဲ့အဲချစ်ခင်ရင်းနှီးမှုကိုလည်းရရှိခဲ့တယ်။အဲ့ဒီလိုနေရင်းနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အချိုးအကွေတစ်ခုပေါ့နိုင်ငံရေးအချိုးအကွေတစ်ခုမှာဝန်ထမ်းဘဝကနေပြီးတော့ကုံတွေဘဝကိုမထင်မှတ်ဖြစ်နေကြောက်သွားကြရတယ်။အဲ့တော့အဲ့ဒီကုံတွေဘဝမှာကကိုကဝန်ထမ်းကနေလာတဲ့အတွေ့ဟိုသူများထက်ကိုကပုံနားလျောင်နှစ်ဆသုံးဆကျူးစားကြရတာပေါ့မှန်မှန်ကန်ကန်ကျူးစားပြီးတော့လုပ်တယ်เนาะနောက်ပြီးတော့ဂရိမှန်အောင်ကျူးစားတယ်ဟောတနေ့ကများတဲ့သူများကိုကူညီကြတယ်ပေါ့เนาะအဲ့တော့အဓိကကတော့ဟိုရိုးရိုးသားသားနဲ့ကျူးစားပြီးတော့စီးပွားရေးဟိုလုပ်ခဲ့တာမှာအဲ့ဒီရဲ့အကျိုးကိုဟိုကိုတကယ်လက်တွေ့ခံစားရတာပေါ့ဘာဖြစ်လို့ကျွန်တော်တို့ဒီကုန်တယ်လောကမှာကဟိုရိုးသားမှုအဓိကကြတယ်လို့ကျွန်တော်ဟိုပြောခြင်းတယ်အဲ့တော့ဟိုကျွန်တော်တို့ဒီလောက်တဲ့နေရာမှာကျွန်တော်ကအုတ်သေးကြောက်ပေါ့နော်အုတ်သေးကြောက်ဆိုတော့အဲ့ဒီမှာကကျွန်တော်တို့အတိုင်းတာတွေရှိတယ်ဈေးနှုန်းတွေရှိတယ်ဟိုအဲ့ဒီမှာကိုကမမှန်မကန်မယိုးဝဆပေါ့နော်အဲ့လိုမျိုးလုပ်ရင်လည်းအဲအလုပ်ဖြစ်တယ်ဒါပေမဲ့ကျွန်တော်အဲ့လိုမလုပ်ခဲ့ဘူးဟိုမှန်မှန်ကန်ကန်နဲ့ပဲအဲကိုကလုတ်ခဲ့တဲ့အတွက်သူများထက်ရှင်လို့ရှင်ရင်ကိုကအလုတ်ရတယ်ပေါ့နောက်တစ်ခါဟိုပစ္စည်းရှားတဲ့အချိန်မှာသူများတွေမရတဲ့အချိန်မှာကိုကရတယ်ဟိုအလုတ်မလုတ်ခင်နေကလည်းကျွန်တော်ဒီចောင်းသားဘွားတွေရပေါ့အဲ့ဒီချိန်နေရလည်းကိုရည်မှန်းချက်ထားတယ်အဲ့ဒါကဘာလဲဆိုတော့ငါယူသားလာနဲ့ဘွားကိုတိုးတက်အောင်ကြိုးစားမယ်အဲ့တော့တနည်းကြာလို့ရှင်အောင်မြင်ရမယ်လို့အဲ့ဒါကိုတော့အမြဲစိတ်ထဲမှာထားပြီးတော့လုပ်လုပ်ခဲ့တယ်။ဒါကြောင့်မလို့တတိပြင်းနဲ့ဘဝမှာအောင်မြင်မှုတွေရခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအောင်မြင်တာကလည်းကိုယ့်ရဲ့ကြိုးစားယူသားတဲ့အချက်ကိုလက်ခံယုံကြည်ပြီးတော့ကိုယ့်ကိုလက်တွဲခဲ့တဲ့အင်ရှင်မရဲ့အနိကပံပိုးကူညီမှုတွေကလည်းအဓိကကြတယ်ဆိုရင်မှန်မှားဘူးလို့ပြောရမယ်။အဲ့တော့ဒီယူသားမှုကဒီ method အသေးသေးမှာလိုအပ်ပါတယ်။ဟောကျွန်တော်တို့နိုင်ငံရေးလူမှုရေးစီးပွားရေးပဲဖြစ်ဖြစ်ပေါ့နော်။ဒီယူသားမှုကလိုအပ်တယ်လို့ကျွန်တော်ခံယူတယ်။ဘာဖြစ်လို့ဆိုတော့ယူသားမှုနဲ့ပြုမှုဆောင်ရွက်မှလည်းရည်ရှိအောင်မြင်မှုကိုရမယ်လို့ကျွန်တော်ထင်တယ်။အဲတော့မယူသားလို့ရှင်ရတော့အောင်မြင်မှုကရည်ရှိမှမတည်တတ်နိုင်ဘူးလို့ကျွန်တော်အဲ့ဒီလိုမျိုးဟိုခံယူတယ်ပေါ့နော်။ဒါကြောင့်မလို့ကျွန်တော်ကတော့ဘဝမှာဘလို့ပဲဖြစ်ဖြစ်ဘလို့အချိန်မျိုးနဲ့ပဲသွားသွားနောက်ဆုံးကျွန်တော်ပြောရလို့ရှင်တော့ဂျူသားမှုနဲ့ဘွားကိုဖြတ်တန်းနေတယ်လို့ပြောချင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်တို့ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာရင်းနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကဘာပေါ်ကချစ်ဆရာအကောင်းဆုံးသတ္တဝါတွေတဲကတမျိုးဖြစ်တဲ့ဆင်တွေကိုကာကွယ်ပေးဖို့လှုပ်ဆောင်တဲ့အနေနဲ့ မေရိကန်ပြည်ထောင်စု9နဲ့တောရိုင်းသတော်ဆိုင်ရာဝန်ဆောင်မှုဌာနကဒီလာထဲမှာပဲ ESA ခေါ်မျိုးတုံးလူဆဲဆဲရှားပါးမျိုးစိတ်များဆိုင်ရာဥပဒေအရအာဖရိကဆင်ဆွေတွေပြည်ရင်းကုံတွယ်မှုကိုလုံးဝနှီးပါပိတ်ပင်နိုင်ဖို့အတွက်လှုံ့ဆော်နိုင်ခဲ့ပါတယ်။ဒီဥပဒေဟာဇွန်လ6ရက်နေ့မှာစတင်တက်ရောက်ခဲ့တာဖြစ်ပြီးတောရိုင်းသတော်မှောက်ခုံးမှုတိုက်ဖျက်ရေးဆိုင်ရာသမ္မတအိုဘားမားရဲ့2013အုပ်ချုပ်ရေးအမိန့်နဲ့ကန့်ညီအောင်ကန့်သက်ထားတာဖြစ်ပါတယ်။တောရိုင်းသတော်မှောက်ခုံးရောင်းဝယ်မှုကတောရိုင်းသတော်တွေနဲ့ပတ်သက်တဲ့စီးပွားရေးလူမှုရေးနဲ့တဘာဝဝင်းကျင်အကျိုးစီးပွားတွေရုပ်ရော့စေတာနဲ့တစ်ချိန်တည်းမှာပဲရာဇဝတ်ဂိုင်းတွေအတွက်ဒေါ်လာဘီလီယံချီးပြီးရစေတဲ့တရားမဝင်စီးပွားရေးတက်ကိုဆောင်ကျဉ်းပေးနေတယ်လို့မတည်ငြိမ်မှုတွေကိုဖြစ်လာစေပြီးလုံခြုံရေးကိုပါထိခိုက်စေတာပါအခုနောက်ဆုံးဥပဒေကနေဆင်ဆွဲရောင်းဝယ်ရေးအတွက်အဓိကတားမြစ်တာဖြစ်ပေမဲ့တချို့ရှိပြီးသားစစ်မှုထုတ်ကုန်ပစ္စည်းတချို့ကိုတော့အကန့်အသတ်နဲ့ခွင့်ပြုထားပါတယ်။အဲ့ဒီပစ္စည်းတွေထဲမှာဒူရီယာပစ္စည်းတွေ၊လက်နက်နဲ့ပရိဘောဂပစ္စည်းတွေပြုလုပ်ရမှာဆင်ဆွဲအလေးချိန် 200 gram အောက်ကိုထည့်သွင်းခွင့်ပြုထားပြီးတခြားတီးတန့်ကန့်သက်ချက်တွေနဲ့အညီလှုပ်ဆောင်ရမှာဖြစ်ပါတယ်။ရှေးဟောင်းပစ္စည်းတွေအတွက်လည်း ESA ဥပဒေပါသတ်မှတ်ချက်နဲ့ကန့်ညီရန်ကင်းလွတ်ခွင့်ပေးထားပါတယ်။ဒီဥပဒေဟာအာဖရိကဆင်ဆွဲအတွက်ကန့်သက်ချက်ဖြစ်ပြီးတခြားမျိုးစိတ်တွေဖြစ်တဲ့မွေးရှည်မမော့ဆင်ဝေးလာငားနဲ့အဆွဲပါပင်နဲ့ဖြန်ကြီးတွေရှိကရတဲ့အဆွဲတွေမပါပါဘူးအခုထုတ်ပြန်လိုက်တဲ့ဥပဒေသစ်ကနေအစိုးရတာဝန်ရှိသူတွေအတွက်တရားဝင်ဆင်ဆွဲဖြစ်နေတတ်မှတ်ရမှာရှင်းရှင်းလင်းလင်းဖြစ်သွားစေတာပါဆင်ဆွဲကိုလိုချင်သူတွေအထူးသဖြင့်အာရှတိုက်မှာဆိုဝယ်လက်ကများတာမို့တရားဝင်တင်သွင်းကုန်တွေမလောက်တော့တဲ့အတွက်ဒီဈေးကွက်ကိုဆင်ဆွဲမှောက်ခိုးတွေကဖြည့်ဆည်းပေးဖို့အတွက်စူးစမ်းနေကြတာပါတရားဝင်ဆင်ဆွဲရောင်းဝယ်ရေးကိုဆက်ပြီးလုပ်နိုင်မယ်ဆိုရင်ဝယ်ခြင်းသူတွေပိုများလာစေမှာဖြစ်ပြီးနောက်မှဆင်ရိုင်းတွေအတွက်အသက်အန္တရာယ်ချိန်ကျမှုတွေနဲ့ကြုံလာရနိုင်ပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းမှာပဲဆင်ဆွဲလိုခြင်းလို့အသက်ခံရတဲ့ဆင်ပေါင်းက3,000လောက်ရှိမယ်လို့ခန့်မှန်းထားတာမို့ဒါဟာ15မိနစ်ကိုတစ်ကောင်နှုံးတည်ဆုံနေတာဖြစ်ပြီးခိုးတက်တာတွေကလည်းဆက်ပြီးတွေ့နေရတာကြောင့်တတိထားမိလောက်တဲ့အခြေအနေကိုရောက်လာတာပါ။ဆင်ဆွဲယူပြီးတပ်ဖြတ်တာခံရတဲ့ဆင်ဒီကောင်တွေလည်းအာဖရိကတောရိုင်းဥယျာဉ်တွေမှာတွေ့လာပါတယ်။တချို့ကဆင်တွေရဲ့ပျော်စရာအဖြစ်သတ်မှတ်ခံရတဲ့နေရာတွေမှာကိုအခုလိုဖြစ်လာနေတာပါ။ဒါကြောင့်သမရရဲ့တဘောဝတောရိုင်းတရစံမှောက်ခုံးမှုနှိမ့်နေအဖွဲ့တွဲဖက်အကြီးကြီးဖြစ်တဲ့ပြည်ထောင်ဝင်ကြီးဆယ်လီဂျူဝယ်ကတခြားနိုင်ငံတွေမှာလည်းအမေရိကန်ပြည်ထောင်စုလိုပဲဒီလိုသွေးစွန်းတဲ့ဆင်ဆွဲတွေရောင်းဝယ်မှုမရှိအောင်အလားတူမီးဥပဒေတွေအမြန်ချမှတ်နိုင်မယ်လို့မျှော်လင့်ထားကြောင်းနဲ့ဒါဟာထူးခြားတဲ့ဆင်မျိုးစိတ်တွေအကြောင်းကိုယ့်ရဲ့သားစဉ်မျိုးဆက်မပြောက်ပြက်စေဖို့ထိန်းသိမ်းရေးမှာအရေးပါကြောင်းပြောကြားခဲ့ပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့နားဆင်ကြရတာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုပါရခင်ဗျာ UAE မြန်မာပိုင်းစီစဉ်ရဲ့ကြာတာပတိနေမနဲ့ခင်ထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံတဲ့အချိန်လေးမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
် EU ဥရောပသမဂ္ဂအဖွဲ့တွေကနေပြည်နေငံခွဲထွက်ရေးမထွက်ရေးဆိုတဲ့ပေါ်ကြာတာပတိနေမှာလူထုစခန်းခံယူဝဲကျင်းပတော့မှာဖြစ်တဲ့အတွက်စုံမှတ်ချက်မချရသေးသူတွေကိုနှစ်ဖက်စလုံးကခံစားမှုပြင်းပြစွာနဲ့မဲဆွတ်စည်းရုံးနေကြပါတယ်ခွဲထွက်ရေးလှလသူတွေကတော့အခုချိန်ဟာပြည်နေငံအနေနဲ့ EU တွေကခွဲထွက်ပြီးတော့လွတ်လပ်တဲ့အနာဂတ်ကိုတည်ထောင်ဖို့အချိန်ဖြစ်တဲ့အကြောင်းပြောဆိုနေကြသလိုဝန်ကြီးဆက်လက်တည်ရှိရေးကိုလိုလားတဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU ထဲမှာဆက်ရှိနေရတဲ့အတွက်မက်ဆွဲစည်းရုံးနေပါတယ်။ထိုင်းနိုင်ငံတွင်ရောက်နေကြတဲ့မြန်မာဒုက္ခသည်တွေနေရာပြောင်းရေးကိစ္စကအချိန်ယူဆောင်ရရမှာဖြစ်ပေမဲ့ပြန်လို့တဲ့ဒုက္ခသည်တွေကိုမြန်မာအစိုးရကလက်ခံမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဘူရူနီမှာပြောကြောင်းထိုင်းနိုင်ငံထုတ်သတင်းဒီမှာဖော်ပြပါတယ်နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုဇွန်လ23ရက်ကနေ25ရက်နေ့အထိ3ရက်ကြာတရားဝင်အလဲပတ်ရောက်ရှိမှာဖြစ်ပြီးဒေါက်ဆန်းစုကြည်နဲ့တောက်ကြနေမှာအဆိုအအိုက်ကြီးဟာမှာတွေ့ဆုံတဲ့အခါထိုင်းနိုင်ငံအတွင်းမှာရှိနေကြတဲ့မြန်မာအလုတ်သမားတွေအရေးနဲ့စခန်း6ခုမှာရှိနေကြတဲ့ဒုက္ခသည်တွေအရေးအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးကြမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဒေါက်ဆန်းစုကြည်အနေနဲ့တောက်ကြနေမှာထာဟင်းဒုက္ခသည်စခန်းကိုတွားဖို့စီစဉ်ထားပေမဲ့တကယ်တွားပြမယ်မဖြစ်ဘူးဆိုတာတော့အတိပြုလို့မရသေးပါဘူးမြန်မာနိုင်ငံကိုဆင်းရဲကြခီးစဉ်နဲ့ရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရထုကိုယ်စားလှယ်မစ္စယန်ဟီလီဟာပုထုနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်သွားခဲ့ပါတယ်အဲ့ဒီမှာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ပြည်နယ်ဝန်ကြီးချုပ်အပါအဝင်ဆိုရတောင်ဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုယ်စားဝန်နိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူလ်ရမန်ဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကဘာအနှံ့ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပေးပါခင်ဗျာ
This program has come to you from the Voice of America, Washington.